Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2022ခုနှစ်ဇူလိုင်လ28ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မစုမမရှင်ဗုဒ္ဓဘူးညအတွက်သောရရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့စစ်ကောင်စီဘက်ကနေပြီး2020ရွေးကောက်ပွဲရလက်ပြက်ပြဲကြောင်းကြေညာလိုက်တဲ့အပေါ်မှာတရားမျှတမှုမရှိကြောင်းဒါကြောင့်မြန်မာနိုင်ငံရဲ့အခြေအနေဟာပိုပြီးတော့ရှုပ်ထွေးလာနိုင်တယ်လို့တိုင်းရင်းသားပါတီတချို့ကဝေဖန်သုံးသပ်လိုက်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားဘယ်လိုရှိပါသလဲ
။အဲ့လိုပဲဖြစ်တာဟာလုံးဝတရားမျှတမှုမရှိဘူးပေါ့နော်။နောက်2020ရေကောက်ပွဲမှာမြေပြင်မှားတာတွေတရားမဲ့ကြည့်ချင်တာတွေရှိကောင်းရှိခဲ့ပေမဲ့လို့နိုင်ငံလုံးအတိုင်းအတာရထွက်ပေါ်လာတဲ့မြေရလက်ကအ
များ SNND ရဲ့အထွေထွေအတွေ့အမှုဦးဆိုင်လိုက်ပါရှင်ဒီအကြောင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်နိုင်ငံတော်ဝန်မိုးများရေကြီးပြီးတော့လူထောင်နဲ့ချီအရေးပေါ်ရွှေ့ပြောင်းနေရတဲ့အခြေအနေရေကြီးရေရှမ်းဖြစ်နေတဲ့ရခိုင်ပြည်နယ်မှာတော့ကိုဗစ်ကာလအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတာနောက်မကွေးကန်ကောထီလင်းဘတ်နဲ့ချင်းပြည်နယ်ကံပတ်လက်မင်းတက်က PDF တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေအကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူလူလူနဲ့ကျမ်းမာရေးဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်နဲ့အားကစားခန္ဓာစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့ဗုဒ္ဓဘူးညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒိုးလာနေတဲ့အတွက်ယောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းမှုတွေမှာနိုင်ငံတကာအတိုင်းအဝန်ကပူးပေါင်းဆောင်ရွက်ဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုတဲ့အကြောင်းဒီကနေ့ထုတ်စစ်ကောင်စီသတင်းစာတွေမှာဖော်ပြထားပါတယ်။ဒေသတွင်းအရှိတောင်အခြားနိုင်ငံတွေရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းအဝန်အနေနဲ့မြန်မာနိုင်ငံရဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာပိုမိုပူးပေါင်းဆောင်ရွက်ကြဖို့မျှော်လင့်နေတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မနေ့ကပြောခဲ့တာကိုသတင်းစာတွေမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ဘယ်ပေါင်းစုံကအကြက်တဲတွေကြုံနေရချိန်မှာပဲCOVID-19 တတိယလိုင်းကူးစက်မှုဒဏ်ကိုပါပြင်းပြင်းထန်ထန်ခံနေရတာဖြစ်ပါတယ်။အောက်ဆီဂျင်ပြတ်ပြီးသေဆုံးသူတွေလည်းနေစဉ်လိုရှိနေတာပါ။စစ်ကောင်စီကတော့အောက်ဆီဂျင်ပြတ်လက်မှုမရှိစေဖို့အတွက်ပြည်ပကတင်သွင်းခွင့်ပြုတာအပါအဝင်နီလန်ပေါင်းစုံနဲ့လုပ်နေတယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းတာမန်လူလူကြားမှာတော့အောက်ဆီဂျင်ဘူးရှာရတာ၊ကုန်သွားတဲ့အောက်ဆီဂျင်ဘူးတွေကိုအချိန်အကြာကြီးတန်းစီစောင့်ပြီးဖြည့်ရတာ၊အောက်ဆီဂျင်ကွန်စင်ထရေးတာဆက်တွေအရေးကြီးရှာဖွေပြီးဈေးကြီးပေးဝယ်နေရတာတွေကိုနေစဉ်တွေ့နေရပါတယ်။ဒါ့အပြင်ကိုဗစ်ကူးစက်ခံရသူလူနာတွေကိုဇယဝန်တွေကတောက်ဖို့ပြောတဲ့ဆေးတွေထိုးဆေးတွေခန္ဓာကိုယ်တွင်းအောက်ဆီဂျင်ပမာဏကိုတိုင်တဲ့အောက်ဆီမီတာလေးတွေစသည်အားဖြင့်လိုအပ်တဲ့ဆေးတွေနဲ့ပစ္စည်းတွေအားလည်းရှားပါနေပြီးပြည်ပကနေတင်သွင်းကြတဲ့အခါမှာလည်းအကောက်ခွန်ဌာနကအလွယ်တကူထုတ်ပေးတာကြောင့်ရက်အတော်ကြာပြီးမှရကြပါတယ်။ကိုဗစ်ကူးစက်ခံထားရသူလူနာအများပြားဟာဆေးရုံဆေးခန်းတွေကိုဗစ်စင်တာတွေမှာတက်ပြီးစောင့်ရှောက်မှုခံယူဖို့မရကြတာကြောင့်နေအိမ်တွေမှာပဲကိုနီးကိုဟန်နဲ့တတ်တာပျောက်ကင်းအောင်လုပ်နေကြရပါတယ်နိုင်ငံတော်မှာစစ်တပ်နဲ့ရဲကလုံခြုံရေးတင်းကျပ်ပြီးပြစ်ခတ်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေသလိုကိုဗစ်တတိယလိုင်းအန်ဒရီလည်းရှိနေတဲ့ကြားမှာပဲဆီယနာသိမှုကိုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာဆက်ရှိနေသေးပါပဲဒီကနေ့ရန်ကုန်တင်ငန်းကျွန်းသူဝနအရက်မှာရန်ကုန်တက္ကသိုလ်ကျောင်းသားများတမကတက္ကသိုလ်တပိတ်စစ်ကြောင်းထွက်ပြီးတက္ကသိုလ်ကျောင်းသားလူငယ်တွေကျွေးကြော်ဆန္ဒပြခဲ့ကြပါတယ်အင်္ဂါနေ့ကမန္တလေးမြားတောင်တပိတ်စစ်ကြောင်းကိုစစ်တပ်ကပြစ်ခတ်ထုခွဲခဲ့တာကြောင့်ပြစ်ဆုံးသူတွေကိုအောက်မေ့ဂုံပြူတဲ့ဆန္ဒပြပွဲလည်းဖြစ်တယ်လို့ပအဝင်သူတွေကပြောပါတယ်။မြားတောင်တပိတ်စစ်ကြောင်းဟာမနေ့ကအကြမ်းဖက်ပြစ်ခတ်ဖြိုခွဲဖမ်းဆီးခံရတာတွေရှိခဲ့ပေမဲ့ဒီကနေ့ဆက်ပြီးထွက်ခဲ့ပါတယ်။မနေ့ကစစ်တပ်ကပြစ်ခတ်ပြီးဖမ်းဆီးသွားသူတွေကပြစ်ဆုံးသွားသူတွေရှိခဲ့တယ်လို့ဆန္ဒပြပွဲဦးဆောင်သူတူကပြောထားပါတယ်။နေစမပြက်လို့ဆန္ဒပြပွဲတွေရှိနေတဲ့မကွေးတိုင်းမြန်မြို့နယ်ကချင်ပြည်နယ်ဖားကန်းမြို့နယ်တနင်္သာရီတိုင်းကဒဝယ်နဲ့လောင်းလုံးမြို့နယ်စကိုင်းတိုင်းကကလေးစလင်းကြီးနဲ့ရင်းမာပင်မြို့နယ်စတဲ့နေရာတွေမှာလည်းဆန္ဒပြပွဲတွေရှိခဲ့ပါတယ်။အိန္ဒိယအာဏာပိုင်တွေထိန်းသိမ်းထားတဲ့မြန်မာနိုင်ငံကနေထွက်ပြေးခိုလုံနေသူတွေအားလုံးကိုပြန်လွှတ်ပေးဖို့လူအခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံကထွက်ပြေးလာသူမျိုးသမီး2ဦးမနစ်ပူပြည်နယ်မှာထင်းသိမ်းခံရခြင်းအတွင်းဒီနှစ်ဇွန်လကသေဆုံးခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့လဲ HRW ကတောင်းဆိုပါတယ်။ သူတို့ရဲ့အသက်ဘေးနဲ့လွတ်လပ်မှုကိုချိန်ချောက်ခံရလို့ထပ်ပြေးလာကြတဲ့မြန်မာနိုင်ငံကလူတွေကိုအိန္ဒိယအနေနဲ့ဖမ်းဆီးတာသူတို့အခွင့်အရေးကိုချိုးဖောက်တာတွေမလုပ်သင့်ဘဲအကာအကွယ်ပေးသင့်ပါတယ်လို့ HRW အဖွဲ့ရဲ့တောင်ဝါစဒေသဆိုင်ရာညွှန်ကြားရေးမှူးမီနက်ရှိဂန်ဂူလီကပြောပါတယ်အသက်46နှစ်အရွယ်မတ်မြင့်နဲ့အသက်40အရွယ်မူခိုင်တို့မနီပူပြည်နယ်ကခရင်စည်းုံတစ်ခုမှာ COVID-19 ရောဂါနဲ့ဇွန်လကကွယ်လွန်သွားခဲ့တဲ့ဖြစ်ရပ်ကို HRW ကအထူးထောက်ပြပြောဆိုထားပါတယ်တရုတ်ဝန်ကြီးသွားထောက်ထားတွေမှာပါပဲအိန္ဒိယနိုင်ငံတွင်ဝင်ရောက်ခဲ့တဲ့အတွက်ဆိုပြီးမန်းမြင့်နဲ့မူခိုင်တို့အပါအဝင်မြန်မာနိုင်ငံသား29ယောက်ကိုနိုင်ငံသားဥပဒေနဲ့မတ်လ30ရက်နေ့မှာဖမ်းဆီးခဲ့တာပါအဲဒီနောက်သူတို့ကိုခရိုင်တရားရုံးရဲ့ထိသိမ်းမှုအောက်မှာထားခဲ့ပါတယ်မန်းမြင့်နဲ့မူခိုင်တို့အပြင်းထန်နာမကျန်းဖြစ်လာတဲ့အခါကြမှသာသူတို့ကိုစေယုံတစ်ခုမှတင်ပေးခဲ့တယ်လို့မနီပူချေဆိုင်လူအခွင့်အရေးသတိပေးအဖွဲ့ကပြောပါတယ်သူတို့နှစ်ဦးဟာစေယုံတက်ပြီး3ရက်အကြာမှာပဲကွယ်လွန်သွားခဲ့ကြတာပါမနီပူမှာထိန်းသိမ်းခံရသူတွေကနောက်ထပ်73ယောက်တည်းမနည်းလဲ COVID-19 ရောဂါကူးစက်ခံရတယ်လို့ HRW ကပြောပါတယ်။ဖေဖော်ဝါရီလတနေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးမှုတွေကြောင့်အိန္ဒိယနိုင်ငံမှာထွက်ပြေးသွားသူခန့်မှန်းကြီး 16,000 လောက်ရှိတယ်လို့ HRW ကပြောပါတယ်။အဲ့ဒီအထက်မှာလွတ်တော်အမတ်တွေ၊ဆိုရဝန်ထမ်းတွေ၊စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေ၊အရက်ဖက်လူမှုအဖွဲ့အစည်းဝင်တွေ၊လူ့အခွင့်အရေးလှုပ်ရှားသူတွေပါပြီးမြန်မာနိုင်ငံနဲ့နယ်စပ်အိန္ဒိယနိုင်ငံမနီပူမီဇိုရန်နာဂါလန်နဲ့အာရူနာချောပရဒက်စ်ပီနယ်တွေမှာပုံအောင်ခိုလုံနေကြတယ်လို့ HRW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာနောက်နှစ်ကျင်းပမဲ့သမ္မတသက်တမ်းဝက်ရွေးကောက်ပွဲတွေကိုဝင်နှောက်ဖို့ရုရှားကလုပ်နေပြီလို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်
။ I think we also need to take on the rampant disinformation.is making it harder and harder for people to access the
facts. ဒီနေ့တလေရဖို့ပို့ပို့ပြီးခက်ခဲလာသေးတဲ့မမှန်သတင်းတွေအကြီးအကျယ်ဖြန့်နေတာကိုလည်းကျွန်တော်တို့ကန့်တွဲဖို့လိုပါတယ်။ဒီကလူတွေအားလုံးကျွန်တော်တို့ပြင်ပေးထားတဲ့သမရထံနေစဉ်အစီရင်ခံစာတွေဒီကနေ့မှပါလာကိုကြည့်ရင်2022ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးရုရှားဘာလုပ်နေပြီဆိုတာနဲ့လှုပ်ကြံသတင်းတွေအကြောင်းတွေ့ရမှာပါ။ဒါဟာကျွန်တော်တို့ရဲ့အချုပ်အခြာအာဏာပိုင်မှုကိုတိတိတတ်တာချိန်ချောက်တာပါပဲ။အခုဘာဖြစ်နေပြီလဲကြည့်ပါဦး။သတင်းဌာနတွေကနေသတင်းအချက်တွေရယူတာတဲ့အင်တာနက်ကနေရယူရတဲ့လူကပိုများလာနေပါတယ်လို့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံး ODNI မှာသမ္မတဘိုက်ဒန်ကမနေ့ကပြောခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်မှာနျူကလ িয়ার လက်နက်တွေရေနံတွင်းတွေအပြင်တခြားဘာမှမရှိပါဘူးလို့သမ္မတဘိုက်ဒန်ကပြောခဲ့တယ်လို့စီးပွားရေးဘက်မှာတကယ်အကျက်တင်းနဲ့ရင်ဆိုင်နေရတယ်ဆိုတာရုရှားကောင်းဆောင်ကတည်ထားတာကြောင့်လဲသူဟာအန်ဒရယ်ပူကြီးသူဖြစ်လာစေတယ်လို့သမ္မတဘိုက်ဒန်ကပြောခဲ့ပါတယ်ခင်ဗျာ
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ31 kHz 9383ညဟိုင်းဒိုမီတာ32 kHz 9303ညဟိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဘော်ဒူးနဲ့ညာပိုင်း VOA American တန်ရဲ့ခြေတက်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြောပြနေပါတယ်။ American နိုင်ငံခြားရေးဝန်ကြီးအနေနဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ရမှာတူညီတဲ့အခြေခံစံတမ်းမှုရှိထားမှုတွေအရေးပါပုံကိုမိမောင်းထုတ်ပြလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်လာပြီးပထမဆုံးအိန္ဒိယရောက်လာတဲ့ဝန်ကြီး Anthony Blinken အနေနဲ့အိန္ဒိယနိုင်ငံခြားရေးဝန်ကြီး Subrahmanyan Jayashankar နဲ့ဒီနေ့ New Delhi မြို့တော်မှာတွေ့ရမှာအခုလိုပြောလိုက်ပါတယ
်။ There is a greater imperative.than ever
အထူးသဖြင့်အခြေခံခံယူချက်တွေအခြေခံစံတမ်းပို့တွေအခြေခံကျိုးစီးပွားတွေတူညီတဲ့နိုင်ငံတွေအကြားမှာပူးပေါင်းညီနိုင်ဆောင်ရွက်မှုတွေကထင်ရတာတဲ့အများကြီးပိုအသက်တမျှအရေးကြီးတာတွေရှိနေပါတယ်ဂျာကအမေရိကန်နဲ့အိန္ဒိယဆက်ဆံရေးမှာလက်တွေ့အသေးစားဖြစ်ခဲ့တာပါလို့ပြောသွားတာပါဝန်ကြီးဘလင်ကန်အနေနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးအလေးထားပြောခဲ့ချိန်မှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးဂျာရှန်ကာဘက်ကလည်းအကျန်းဖတ်မှုကမ္ဘာကယောဂါနဲ့ရာသီဥတုပြောင်းလဲမှုစတဲ့စင်ခေါ်ချက်တွေကိုနင်းနီးကက်ကက်ပူပေါင်းဆောင်ရွက်ရေးမိမောင်းထုတ်ပြခဲ့ပါတယ်။ဝန်ကြီးချုပ်နရန္ဒရာမော်ဒီနဲ့လည်းဒီနေ့နောက်ပိုင်းဆက်တွေ့ပြီးတရုတ်ဩဇာလျှော့ချရေးအင်ဒိုပစိဖိတ်မဟာမိတ်ဖြစ်မှုပိုခိုင်မာရေးဆွေးနွေးဖို့ရှိတဲ့ဝန်ကြီးဘလင်ကန်အနေနဲ့မနေ့ကအိန္ဒိယကိုရောက်ခဲ့ပြီးဒီနေ့နောက်ပိုင်းမှာကူဝိတ်ကိုဆက်ထွက်ဖို့ရှိနေပါတယ်။ဩစတြေးလျအကြီးဆုံးမြို့ဆစ်ဒနီမှာအသွားလာပိတ်ဆို့ကန့်သတ်လော့ဒ်ဒေါင်းချမှုနောက်တစ်လထပ်တိုးလိုက်ပါတယ်။ဒယ်လ်တာကိုဗစ်မျိုးကွဲသည့်ကူးစက်တာများလာပြီးလူရင်50ရှိတဲ့ဆစ်ဒနီမြို့ကြီးမှာဒီနေ့ပိုးတွေ့သူတွေ189ဦးစံချိန်တင်တွေ့ခဲ့ပြီးစုစုပေါင်း2500ကျော်ရှိလာချိန်မှာပြီးခဲ့တဲ့လ26ရက်နေ့ကလော့ဒ်ဒေါင်းချခဲ့တာကိုအခု8လဩဂုတ်28ရက်အထိတက်တန်းတိုးလိုက်တာပါ။တစ်ချိန်တည်းမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အင်ဒိုနီးရှားနိုင်ငံမှာတော့မ
မနေ့အင်္ဂါနေ့တရက်ထဲမှာပဲကိုဗစ်ကြောင့်သေဆုံးသူ 2,000 ကျော်ရှိခဲ့ပြီးတနေ့လဲကူးစက်သူပေါင်း 4,000 ကျော်အထိတိုးလာခဲ့ပါတယ်။အင်ဒိုနီးရှားမှာဆုသူပေါင်းကူးစက်သူ 3,000 ကျော်လာနေပြီးသေဆုံးသူကလည်း 16,000 ကျော်ရှိလာနေချိန်မှာကျန်းမာရေးပညာရှင်တွေကတော့လက်တွေ့အမှန်တကယ်ဒီချက်အများကြီးပိုများနိုင်တယ်လို့သုံးသပ်ထားကြပါတယ်။တောင်ကိုရီးယားမှာလည်းလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူ 1,896 ရောက်ထပ်တိုးလာတာကြောင့်ကူးစက်သူစုစုပေါင်း 2,000 နီးပါးရှိလာနေပြီးသေဆုံးသူပေါင်းကလည်း 2,000 ကျော်လာနေပါပြီ။တရုတ်နိုင်ငံမှာလည်းနိုင်ငံရှိပိုင်းကျန်းစုပြည်နယ်မှာနောက်ထပ် 48 ဦးကိုဗစ်ပိုးတွေ့ပြီးပြည်နယ်အပြင်ထွက်သူတွေအနေနဲ့ကိုဗစ်ပိုးမရှိကြောင်းလွန်ခဲ့တဲ့48နာရီအတွင်းစစ်ဆေးထားတာပြဖို့အမိန့်ချလိုက်ပါတယ်ခင်ဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာဒေသမှာရေကြီးနေတာနဲ့မျှဘာလူးခါလီဒုက္ခသည်စခန်းမှာလည်းဒီနေ့ရေတွေပြည့်ပြီးနေအိမ်တွေထဲထိဝင်နေတဲ့ရေတွေကိုတက်နိုင်တဲ့မျှရှင်းထုတ်ပြင်နေကြရပါတယ်။ဇူလိုင်လ29ရက်အင်္ဂါနေ့ကတော့မုတ်တုံမိုးအပြင်းထန်ရွာလာကြောင်းဒုက္ခသည်စခန်းတွေမှာရေကြီးပြီးမြေပြိုတဲ့အတွက်ကလေးငယ်တွေပါဝင်ရိန်ဂျာဒုက္ခသည်6ယောက်ထဲမှနေသေဆုံးခဲ့ပြီးအများပြထန်ရခဲ့ပါတယ်။ရိန်ဂျာဒုက္ခသည်တွေဟာတောင်ကုန်းတွေပေါ်မှာတောင်ဆောင်တွေပေါ်မှာအများအဖြစ်ဝါးတွေပလတ်စတစ်အကာရံတွေနဲ့ဆောက်လုပ်ထားတဲ့တဲအိမ်တွေမှာနေထိုင်ကြရတဲ့အပြင်ရေကြီးတာကြောင့်နေထိုင်ရေးမှာပိုပြီးဒုက္ခရောက်နေကြရပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တကနယ်မြေရှင်းလင်းရေးလှုပ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာဒေသကိုထွက်ပြေးသွားတဲ့ရိန်ဂျာမွတ်စလင်ဒုက္ခသည်ရေအတွက်တသန်းနီးပါးရှိမယ်လို့ကုလသမဂ္ဂနဲ့လူခွင့်အဖွဲ့တွေကခန့်မှန်းထားပါတယ်။အဲဒီဒုက္ခသည်တွေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းလို့ခေါ်တဲ့ကောက်ဆက်ပစာခရိုင်ကဒုက္ခသည်စခန်းတွေမှာစုပြုံပြီးချက်တဲစွာနဲ့နေထိုင်နေကြရဆဲဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့ရိန်ဂျာလို့ခေါ်ဆိုတာကိုအတိအမှတ်မပြုဘဲရိန်ဂျာဆိုတာမရှိဘူးလို့တော့မှအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားဖူးပါတယ်။အမေရိကန်နာမည်ကြီးဂျွန်ဘာမေဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးအခြေအနေကြောင့်အိုလံပစ်တူးချင်းအမျိုးဆုံးပြိုင်ပွဲကနေနှုတ်ထွက်လိုက်ပါတယ်။ဂျွန်ဘာမေဆီမွန်ပိုင်းစနေနဲ့မနေ့ကဂျွန်ပြည်ယာမှာအရှိမထိန်နိုင်မဲ့အရှိအနှဲငယ်ငိုက်ကြသွားပြီးမှအသင်းလိုက်နောက်ဆုံးဖိုင်နယ်ဘောလီပွဲကနေနှုတ်ထွက်ခဲ့ပြီးအခုလိုကြေညာချက်ဒီနေ့မနေ့ထုတ်ပြန်လိုက်တာပါ။အရင်တော့ကအများရန်အကောင်းဆုံးရှင်ပြိုင်နေခဲ့တဲ့အသက်24နှစ်အရွယ်ပိုင်းစနေနဲ့နေ့စဉ်ဆေးစစ်ချက်ယူပြီးမှရှေ့ဘက်တူးချင်းဘောလီပွဲတွေမှာစက္ကစားမက္ကစားဆုံးဖြတ်သွားမယ်လို့လည်းဆိုထားပါပဲ။မနေ့ကတော့အသင်းလိုက်ပြိုင်ပွဲမှာသူစက်မက္ကစားနိုင်ခဲ့တာကြောင့်အမေရိကန်ဂျွန်မာအသင်းနေနဲ့ရုရှားကိုရှုံးပြီးဒုတိယဆင့်ငွေတစိမ့်သာရခဲ့ပါတယ်။ပြည်ထင်ကတော့ခြေတစိမ့်ရခဲ့ပါပဲ။အခုလိုအချိန်မှာအနိုင်ရှုံးတဲ့နိုင်ငံရေးမတူညီမှုတွေကိုပါဘေးဖယ်ထားပြီးနိုင်ငံအသီးသီးကအိုလံပစ်ပွဲဆင်နွှဲနေရမှာအမေရိကန်ရဲ့နျူကလ িয়ার ပြဿနာတက်နေတဲ့အီရန်နိုင်ငံရဲ့ဘတ်စကတ်ဘောအသင်းတို့ဒီနေ့ရှင်ပြိုင်ခဲ့ပြီးအမေရိကန်ကအနိုင်ရခဲ့ပါတယ်။ပွဲပြီးမှအပြန်အလှန်လက်ဆွဲနှုတ်ဆက်အားကစားစိတ်သက်တူညီမှုနဲ့ရှင်ပြိုင်ခဲ့ကြပါတယ်။ American Basketball အသင်းနီးပြား Greg Popovich ကအားကစားစိတ်သက်နဲ့မတူညီမှုတွေကိုကျော်လွှားသွားနိုင်တာကိုလက်တွေ့ပြလိုက်တာပါလို့ Tokyo Olympic ပွဲမှာ2000အရပြောခဲ့ပါတယ်ခင်ဗျာ
။ဇူလိုင်လ28ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သောရရှင်တွေကိုမြန်မာနိုင်ငံတဝမ်းဖြစ်ပျက်နေတဲ့နောက်ဆုံးရအခြေအနေသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စီအိုချိုရေးကောင်စီကနေ2020ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်လိုက်တာဟာတရားမျှတမှုမရှိကြောင်းနဲ့ဒီလိုမျိုးပယ်ဖြတ်တာဟာဥပဒေနဲ့မညီကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNND ကဝေဖန်လိုက်တယ်လို့ရခိုင်မျိုးသားပါတီ AMP ဘက်ကလည်းဒီကြေညာချက်ကြောင့်မြန်မာပြည်ရဲ့နိုင်ငံရေးရှုပ်ထွေးမှုဟာပိုမိုဆိုးဝါးလာကြောင်းထုတ်ပြန်လိုက်ပါတယ်။ရန်ကုန်ကလာတဲ့ရွေးကောက်ပွဲရလဒ်ပယ်ဖြတ်မှုနဲ့နိုင်ငံရေးပါတီတွေရဲ့အမြင်သဘောထားကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ
်။စစ်ကောင်စီကခန့်နာတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020ပြည့်နှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ကြောင်းဇူလိုင်လ26ရက်နေ့ကကြေညာခဲ့တာပါ။ရှမ်းတိုင်းသမ္မတဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ရဲ့အထွေထွေတွင်းမှုဦးစန်းလေးကဒီကြေညာချက်မှာတရားမျှတမှုမရှိကြောင်း VOA ကိုအခုလိုပြောပါတယ်
။အတူတူပြောရင်တော့အဲ့လိုပဲဖြစ်တာဟာလုံးဝတရားမျှတမှုမရှိဘူးပေါ့နော်။နောက်2020ရွေးကောက်ပွဲမှာမဲပြဲမှားတာတွေတရားမဲ့ကျူးကျင့်တာတွေရှိကောင်းရှိခဲ့တယ်မဲ့လို့တနင်္ဂနွေလုံးအတိုင်းအတာရထွက်ပေါ်လာတဲ့မဲရလက်ကအများပြည်သူလူထုရဲ့ဆန္ဒကိုကိုးပါးပြုတယ်လို့ကျွန်တော်ယုံကြည်တယ်။နောက်ရေကောက်ပွဲဆိုင်ရာအငင်းပွားမှုတွေတရားမဲ့ပြုတင်မှုတွေရှိခဲ့ရင်တော့မှာပဲဥပဒေနဲ့ကြီးခုံရုံးဖွဲ့ပြီးတော့ဖြေရှင်းဆောင်ရွက်ခွင့်ပေးရမယ်။အခုတော့ဥပဒေတိုင်းလျှောက်လဲခွင့်ပြီးဖြေရှင်းခွင့်တွေပေးပဲရေကောက်ပွဲတစ်စုံလုံးကိုတင်းကျုံပယ်ဖြစ်လိုက်တာဟာဒါဥပဒေနဲ့မညီဘူး။မဲပေးခဲ့တဲ့လူတွေရော ဒီကောက်ပွဲဝင်ခဲ့တဲ့ကုသလေတွေကနိုင်ချက်စီးနှင်းပြွာရောက်တယ်လို့မြင်နေကြ။
လက်တလောအချိန်မှာမြန်မာနိုင်ငံဟာဘက်ပေါင်းစုံအချက်တည်းနဲ့ကြုံတွေ့နေရပြီးဆက်အနာရှင်ပန်းပြောက်ရေးဆောင်ရွက်နေတယ်လို့ကိုဗစ်တတိယလှိုင်းကိုလည်းတိုက်ဖြတ်ဖို့လိုအပ်နေကြောင်းဒီနှစ်ခုကိုဆောင်ရွက်ရမှာသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့ပြည်သူကိုမျက်နှာမူဆောင်ရွက်စေလိုကြောင်းဦးစိုင်းလေးကဆက်ပြောပါတယ်
။ကြာရှုံးနိုင်ငံဖြစ်နေတဲ့ကျွန်တော်ဗမာပြည်အတွက်ကအာဏာရရှိရေးဆိုတာတက်ကိုကိုဗစ်ဆိုတဲ့ဘုံရံသူဝိုင်းတိုက်ဖို့ကအားလုံးမှာတောင်းရှိပါတယ်။တစ်ခါမှကျွန်တော်တို့မလိုလားတဲ့အာဏာရှင်တစ်နည်းပပျောက်ရေးနောက်တစ်ဖက်မှာကယောဂကင်းရှင်းပပျောက်ရေးဆိုတော့အချိန်နဲ့တပြိုင်တည်းစူပေါင်းလုပ်ဖို့လိုအပ်ပါတယ်ခင်ဗျာကျွန်တော်ကဗက်တစ်ခုတည်းကိုပဲအားတိုက်လိုက်တာနဲ့အခြားတစ်ဖက်မှာမလိုလားအတဲ့ချိုးချိုးတွေချီရှင်းလို့မရနိုင်တော့ဝင်လာနိုင်ပါလေအဲ့တော့လူထုမပျက်စီးဖို့အတွက်လူထုလုံးဝမပါဖို့အတွက်ကိုကျွန်တော်တို့အဓိကထားအာရုံစိုက်ပြီးလုပ်ဖို့လိုအပ်ပါတယ
် SNL Party က2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်52ဦးအနိုင်ရပြီးတတိယမဲအများဆုံးရတဲ့ပါတီလည်းဖြစ်ပါတယ်။လက်ရှိယူကော့ပွဲကော်မရှင်ရဲ့2020ယူကော့ပွဲရလဒ်ပယ်ဖျက်ချောင်းထုတ်ပြန်ချက်မှာယူကော့ပွဲကျင်းပတဲ့မျိုးနွယ်ပေါင်း315မျိုးနွယ်ကမဲစင်းတွေကိုစစ်ဆေးကြည့်တဲ့အခါမဲမဲသမားမှု17တန်းကျော်တရှိခဲ့ကြောင်းနဲ့အရင်ယူကော့ပွဲကော်မရှင်ဟာဥပဒေနီးဥပဒေတွေကိုဖောက်ပြက်ခဲ့တာကိုတွေ့ရကြောင်းစည်ရင်းစရားနဲ့ကွာဖော်ပြထားပါတယ်။ရခိုင်မျိုးသားပါတီ ANP ကတော့မြန်မာနိုင်ငံဟာ2020ယူကော့ပွဲအလွန်မှာနိုင်ငံရေးရှုပ်ထွေးမှုတွေနဲ့အတူအပြုသဘောဆောင်တဲ့နိုင်ငံရေးအခြေအနေကနေအလုံးစုံပြတ်တုံရေးစီကိုဥတီနေကြောင်းနဲ့ယူကော့ပွဲရလဒ်ကိုပယ်ဖျက်လိုက်တာနိုင်ငံရေးအချက်တွေကိုပုံမဆိုးဝါးသွားစေနိုင်ကြောင်းကြေညာချက်ထုတ်ပြန်လာပါတယ်။ဒီနိုင်ငံရေးရှုပ်ထွေးအချက်တွေကလွတ်မြောက်ပြည်သူစံနာနဲ့အညီနိုင်ငံရေးအခင်းကျင်းသစ်တွေရဲ့ပေါ်ဆောင်ရေးကိုလည်းတိုက်တွန်းထားပါတယ်။ဒီလိုနိုင်ငံရေးအခင်းကျင်းသစ်ကိုနောက်ထပ်ယူကော့ပွဲတရက်ကျင်းပရုံနဲ့အကောင့်တွေဖော်နိုင်မှာမဟုတ်ကြောင်းလည်း ANP ပါတီဥက္ကဋ္ဌဦးသာထွန်းလာကအခုလိုပြောပါတယ်
။ဥပမာနိုင်ငံရေးမှာရှုပ်ထွေးတဲ့အခြေအနေကဘုံမဆိုးရတဲ့အခြေအနေတခုကိုရောက်နေတယ်လို့ကျွန်တော်တို့ဖွင့်သက်တယ်အဲ့ဒါကြောင့်ယူကော့ပွဲနောက်တစ်ခုလုံးဝမလုပ်ဘူးဆိုတာထက်ကျွန်တော်တို့ဒီမြန်မာနိုင်ငံမှာယူကော့ပွဲတခုထဲလုံးဝဆိုရင်ပြင်းပြင်းတဲ့နိုင်ငံရဲ့အခင်းကျင်းတရက်မဖြစ်မနေရှိဖို့လိုတယ်ယူကော့ပွဲနောက်တစ်ခုလုံးဝဆိုတာကတော့လောလောဆယ်အခြေအနေမှာတော့ကလုံးဝဖြစ်နေချေမရှိသေးတဲ့အရှိန်လေလို့ပဲကျွန်တော်တို့အဲ့ဒါကို
ဖွင့်ခဲ့တယ်။ ANP ပါတီရဲ့ကြီးညာချက်မှာလက်ရှိပြည်သူတွေကြုံတွေ့နေရတဲ့ကိုဗစ်ရောဂါအခြေအနေကြောင့်လူသားချင်းစာနာတဲ့အကူအညီတွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့လက်ရှိပြည်သူတွေခံစားနေရတဲ့စစ်ပေးတန်းတွေကိုချုပ်နှင်းအောင်နိုင်ငံရေးအရာတွဲဆောင်ဆွေးနွေးဖို့ကိုလည်းတိုက်တွန်းလာပါတယ်။ဖေဖော်ဝါရီလတနေ့မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူခဲ့ပြီးတဲ့နောက်တနည်းတွင်ရေကောက်ပွဲကျင်းပပေးမယ်လို့ကြီးညာထားပါတယ်။နောက်ပိုင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရွေးကောက်ပွဲကျင်းပနိုင်မှုနှစ်နှစ်အထိကြာနိုင်ကြောင်းလည်းထုတ်ပြန်လာပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတော်ဝန်မိုးများရေကြီးမှုဖြစ်နေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းနေ့အတွင်းတိုင်းနယ်ပြည်နယ်တချို့မှာမိုးတိထန်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တာကြောင့်ရေဘေးသင့်ပြည်သူတွေဟာထောင်ထဲချီပြီးရှိပါတယ်လို့ပရဟိတအကူအညီပေးနေသူတွေကပြောပါတယ်။မွန်ပြည်နယ်ကြိုင်မရောမြို့နယ်ဦးလေးကျေးရွာမှာဆိုရင်ဒီကနေ့အထိရွာလုံးကျွတ်နေပါရေနစ်မြုပ်နေပါတယ်။ကရင်ပြည်နယ်ဘက်မှာဆိုလဲကြာရင်စိတ်ကြီးမြို့မှာနေအိမ်မှာပိတ်မိနေတဲ့သူတွေကိုဆက်လက်ပြီးတော့ကယ်ထုတ်နေရပါတယ်။မြန်မာနိုင်ငံတဝန်းကရေကြီးနေတဲ့ရန်ကုန်ကလာတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံတဝန်းမွန်ကရင်နဲ့ရခိုင်ပြည်နယ်တနင်္သာရီပဲခူးနဲ့အေရဝတီတိုင်းဒေသကြီးတွေကနေရာတချို့မှာဇူလိုင်လ22ရက်နေ့ကနေစတင်ပြီးတော့ကနေ့အထိမိုးတဲထန်စွာရွာသွန်းပြီးတော့ရေကြီးရေများရေနစ်မြုပ်လို့ပြည်သူတွေထောင်ထဲချီပြီးတော့ဘေးလူရအကိုအေးပေါ်ပြောင်းရွှေ့နေထိုင်နေရပါတယ်။မွန်ပြည်နယ်ကြိုင်မြောမြို့နယ်အထင်အမြင့်ရေတက်လာလို့ဦးလေးရွာ၊ငပြေမရွာ၊မဲကတန်ရွာစတဲ့မြစ်ကမ်းနှစ်ဖူးဘေးတစ်လျှောက်မှာရှိတဲ့ကျေးရွာတွေအကုန်လုံးရေနစ်မြုပ်ကုန်တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးတွေကပြောပါတယ်။ဦးလေးကျေးရွာဟာဆိုရင်ရွာလုံးကျွနေပါရေနစ်မြုပ်သွားတယ်လို့အုပ်ချုပ်ရေးမှူးဦးအောင်သိမ့်မြင့်ကပြောပါတယ်။ဇူလိုင်လ22ရက်နေ့ကလေးကစတင်မိုးကြီးခဲ့ပြီးတော့အထင်အမြင့်ရေမြင့်တက်လာတာပါဇူလိုင်လ26ရက်နေ့မှာတော့ရေစမြုပ်ခဲ့ပြီးရေကမကျသေးဘဲနဲ့ဆက်လက်မြင့်တက်လာနေစေဖြစ်လို့အခုချိန်ထိအခြေအနေကတော်တော်လေးကိုဆိုးဝါးနေတယ်လို့ပြောပါရယ်လက်ရှိမှာတော့တချို့အိမ်တွေအိမ်ခေါင်မိုးအထိနစ်မြုပ်နေပါတယ်ဒါကြောင့်နီးစပ်ရာစာသင်ကျောင်းဖုန်းကြီးကျောင်းဆွေမျိုးသားချင်းတွေရဲ့အိမ်မှာပြောင်းရွှေ့နေထိုင်ကြရပြီးတွားလာလို့မရတာကြောင့်အစားအသောက်အခက်အခဲဖြစ်နေပါတယ်လို့အုပ်ချုပ်ရေးမှူးဦးအောင်သိမ့်မြင့်ကဆိုပါတယ
်ငါရဲ့ချောရဲ့ကြီးကျောအောက်ထပ်ဒီမြုပ်တဲ့ကျောတိုင်လုံးမြုပ်တဲ့အလိုက်ပိုင်းတွေကိုလုံးမြုပ်တော့တော့ဘောကျောရဲ့နှစ်ထပ်တစ်ထပ်ကျန်တယ်ကျောကတစ်ထပ်ရင်ဒီကိုလုံးမြုပ်တယ်ဒီဘက်ကိုပြောင်းရှိတော့ပြောင်းရှိကြတော့ဘောမြည်တယ်ကိုပြောင်းရှိတယ်အဲနောင်သူကအခု300 330နဲ့6ရင်ရှိတယ်မြုပ်နေတာဆ ုံးလုံးပေါ့ဒီရေကျော်တို့ဒီမှာတွေ့ရတယ်ကြာရောမာရော1230ကြီးရယ
်မွန်ပြည်နယ်ဘက်မှာတော့ပေါင်မှုရုံကြိုင်မြော်ရေချောင်းစုံစတဲ့မြို့နယ်တွေဟာမြို့နယ်အလိုက်တပတ်ကျော်ကြာရေကြီးမှန်တဲ့ရင်ဆိုင်နေရပါတယ်အလားတူကရင်ပြည်နယ်ဘက်မှာလည်းမြဝတီဖက်အန်ကော့ကရိတ်လှိုင်းဘွဲ့ကြိုင်စိတ်ကြီးမျိုးတွေမှာလည်းရင်းနှစ်မြုပ်နေတာခုနှစ်ရက်ပြည့်သွားပြီလို့ပရဟိတကူညီပေးနေသူတွေကပြောပါတယ်။ကြိုင်စိတ်ကြီးမျိုးမှာတော့ရေကြီးလို့ဇူလိုင်လ25ရက်နေ့ညနေပိုင်းကရေမြုပ်တဲ့အိမ်တွေကိုစပြီးတော့ပြောင်းရွှေ့ပေးခဲ့ပြီးတော့နောက်ရက်တွေမှာလည်းဇမိမြေရေဆက်လက်ပြီးတော့တက်လာလို့ရင်းနှစ်မြုပ်နေတဲ့ရက်ွက်တွေထပ်ပြီးတော့ပြောင်းရွှေ့နေရပါတယ်။ဒီကနေ့ထိမှာတော့ရေဘေးတင်တဲ့အိမ်ဆောင်စုက140လူဦးရေက600ကျော်လောက်ဘေးလွတ်ရာကိုပြောင်းရွှေ့ထားရတယ်လို့ကြိုင်စိတ်ကြီးမျိုးနယ်မိသက်တပ်ဦးစီးဌာနဒုတိယဦးစီးမှုလှမင်းထွန်းကပြောပါတယ်ရင်နှစ်မြုပ်လို့နေအိမ်တွေမှာပိတ်မိနေတဲ့ပြည်သူတွေကိုလည်းထပ်မံခေါ်ထုတ်ပြီးတော့ကယ်ဆောင်ပေးနေရတယ်လို့ပရာဟိတာကူညီပေးနေတဲ့ကိုဟိမ်မိုးဦးကပြောပါတယ
်။ရေကတော့မကျသေးဘူး။ကျွန်တော်လက်ရှိကတော့ရေတိုင်နေတယ်ပေါ့။ဒီကတော့လက်ရှိမှာကျွန်တော်အင်ဂျီ100ကျော်လောက်ပြောင်းလာတယ်။ကျွန်တော်ကဆိုင်ကလုန်းဆန္ဒဆိုတာရှိတယ်လေ။အဲ့ဒီဆိုင်ကလုန်းဆန္ဒပေါ်တော့ကျွန်တော်တို့ဘေးလို့ရရွှေ့ထားတယ်။ပြီးတော့ရေထဲမှာလည်းတချို့ဟိုမပြောင်းရွှေ့တဲ့အိမ်တွေလည်းကျန်ကျန်တဲ့အိမ်လည်းရှိတယ်။နောက်ရေဆက်တိုးပြီးတော့အဲထဲမှာပိတ်မိတာလည်းကျွန်တော်တို့အခုလက်ရှိမှာမိသက်နဲ့ကျွန်တော်တို့ပရာဟိတာနဲ့ဘောလုံးနေပေါင်းကယ်ဆယ်လုပ်နေရတယ်လည်းရှိတယ်။
ဒီအပိုင်းမှာတော့မိုးသီးထန်ပြီးတော့ရေလွှမ်းမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းအေရီတိုင်းဒေသကြီးတွေမှာတော့နောက်တစ်ရက်လောက်နေရင်တော့မိုးရွာနှုံးကရော့ကျပြီးတော့ရေပြန်ကျလာမှာဖြစ်ပေမဲ့အခုကာလကတော့မိုးများနေတဲ့အချိန်ဖြစ်လို့မြစ်ချောင်းကန်းနဘေးတွေမှာနေထိုင်တဲ့ပြည်သူတွေအထူးသတိပြုဖို့လိုအပ်တယ်လို့မိုးလေဝသနဲ့ဇလားဒေတာညွှန်ကြားရေးမှူးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးပါတယ
်ဒီနေရာမှာရှိတဲ့ဒီမြစ်တီချောင်းငယ်လေးဘောနဒီနေရာလေးမှာတော့ဒီစိုးရင်မက်ကိုချော်လွန်ပြီးတော့မှရေပြည်ရှမ်းမှုတွေဖြစ်နေတဲ့နေရာမျိုးရှိပါတယ်ခင်ဗျာဒီမိုးကောင်းတဲ့ဥစ္စာတွေကတော့နောက်တရက်နောက်ဆိုရင်တော့နောက်တရက်နောက်ဆိုရင်တော့ဒါမိုးပြန်ပြော့မိုးကနည်းနည်းပြန်ကျနာမယ့်နေရာမျိုးရှိတယ်ပေါ့နော်အမှန်ကြရအောင်ဆိုတော့ကျွန်တော်တို့မိုးကနည်းနည်းပြန်ကျနာပြီဆိုရင်တော့နောက်ခုလက်ရှိကြီးနေတဲ့ရေတွေကနည်းနည်းဟိုပြန်ကျသွားမယ့်အနေအထားမျိုးတော့ရှိပါတယ်ဒီကာလကကျွန်တော်မိုးလေကာလဖြစ်တဲ့နေ့စဉ်လေကျွန်တော်တို့မြန်မာနိုင်ငံမှာရေကြီးရှမ်းမှုတွေဟိုဖြစ်နေကြဖြစ်တဲ့ကာလဖြစ်တဲ့ဇွန်လနဲ့ဩဂတ်စတွေမှာအဲ့တော့ကြောင့်မြေချောင်းပြည်နားမှာရှိတဲ့ဒီလူတွေအနေနဲ့မိတို့ရည်စည်းကြနေမှာဒီမိုးကြီးမယ်ဆိုတဲ့ဘောနောက်ခံမှန်းချက်တွေအရာမျိုးတွေရှိလာပြီဆိုရင်တော့အထူးသတိပြုဖို့လိုပါတယ်ညည်ရုပ်ရည်မြင့်တက်လာလို့အရာမျိုးတွေဖြစ်နိုင်ပါတယ်
အခုရပိုင်းတိုင်းနဲ့ပြည်နယ်တချို့မှာတော့မိုးသီးထန်စွာရွာသွန်းရေကြီးပြီးတော့ရေပိသင်းတဲ့ပြည်သူတွေထောင်နဲ့ချီပြီးတော့ဘေးလွရာကိုအ мян ပြောင်းရွှေ့နေထိုင်နေရပြီးတော့နေထိုင်စားသောက်ရေးအခက်အခဲတွေနဲ့ကြုံတွေ့နေရတာပါဒါပေမဲ့လို့ဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကတာဝန်ရှိတဲ့သူတွေကို VOA ကနေတယ်လီဖုန်းနဲ့အချိန်ကြီးဆက်သွယ်ခဲ့ပေမဲ့လို့တော့လက်ခံဖြေကြားခြင်းမရှိပါဘူးရှင်တဆက်တည်းပါပဲဒီလိုနိုင်ငံတဝန်းမိုးကြီးနေတဲ့အချိန်မှာရေကြီးရေရှမ်းမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကကိုဗစ် -19 ကယောဂါကူညီကယ်ဆယ်ရေးအခက်အခဲဖြစ်နေတဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်။ရခိုင်ပြည်နယ်မှာတော့ကိုဗစ် -19 အတီးပြူလူနာတွေပိုတိုးလာတာကြောင့်အောက်ဆီဂျင်လိုအပ်ချက်တွေများလာနေပါတယ်။မြောက်ဦးမြို့နယ်မှာလည်းကိုဗစ်အတီးပြူလူနာတိုးလာနေတာကြောင့်မြောက်ဦးအောက်ဆီဂျင်စက်ရုံကနေထွက်တဲ့အောက်ဆီဂျင်တွေတခြားမြို့နယ်တွေကိုကူညီနေတာတွေကိုရပ်တန့်ထားလိုက်ရတာပါ။တန်တွဲမြို့နယ်မှာလည်းမနေ့တုန်းကရေကြီးရေရှမ်းဖြစ်ပွားခဲ့တာကြောင့်အောက်ဆီဂျင်အခက်အခဲနဲ့အတော်ကြုံလိုက်ရတယ်လို့ပြောဆိုကြပါတယ်။ဒီအကြောင်းအပြည့်အစုံရခိုင်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့နယ်အတွင်းမှာကိုဗစ်အတီးပြူလူနာတွေသေဆုံးသူတွေများပြားလာတာကြောင့်ဆေးရုံကထွက်တဲ့အောက်ဆီဂျင်ထက်ကိုဗစ်လူနာကပိုများနေတယ်လို့မြောက်ဦးအောက်ဆီဂျင်ဆေးရုံကတာဝန်ရှိသူတဦးဖြစ်တဲ့ဦးတန်းထွန်းကပြောပါတယ
်။မြောက်ဦးဆေးရုံမှာပါနော်။အောက်ဆီဂျင်ကဒီလူနာတွေကတုံးဆွေးတဲ့လူနာတွေကအများများနေတယ်။ကျွန်တော်ပြောမယ်ဆိုရင်ဒီအောက်ဆီဂျင်ကတနည်းကိုလေးစီလီတာဘူးလေးစီလောက်ပဲထက်တာလေ။အဲဒါပြောမယ်ပမာဏရှိနေရင်အဲ့ဒီပမာဏတဲ့ထွက်နေတဲ့ပမာဏတဲ့ဒီသုံးဆင်းတဲ့ပမာဏကပုံများနေတယ်အဲ့ဒါကြောင့်ကျွန်တော်တို့ကတော့ခေတ္တရက်ဆက်ထားတာပါ
ကြောက်တော်စစ်တွေပောက်တော်မင်းပြနဲ့မြေပုံမြို့နယ်တွေရဲ့အောက်ဆီဂျင်လိုအပ်ချက်တွေကိုကူညီပေးနေတဲ့မြောက်ဦးအောက်ဆီဂျင်ဆက်ယုံဟာကိုထူကိုထားစနစ်နဲ့တိစောက်ထားတာဖြစ်ပြီးတော့တနေ့ကိုအောက်ဆီဂျင်40လီတာအလုံး40လောက်အထိထုတ်လုပ်နိုင်ပါတယ်လက်ရှိမှာတော့မြောက်ဦးမှာကိုဗစ်လူနာတွေများပြားလာတာကြောင့်တခြားမြို့နယ်တွေကိုအကူအညီပေးနေတာကိုရက်တန့်ထားတယ်လို့မြောက်ဦးအောက်ဆီဂျင်ဆက်ယုံကတာဝန်ရှိသူတူဖြစ်တဲ့ဦးတန်းထွန်းကပြောပါတယ
်အများကြီးတော့မဟုတ်ဘူးပါအဲ့လိုဟိုပါအဆင်ပြေတဲ့ပေါ့သုံးလေးလို့ဆိုစစ်တပ်ဆိုတော့ကျွန်တော်အများကြီးပေးရတယ်ဟိုဒီနေ့ကို10လုံး10လုံး20ဆို20ပေါ့နော်အဲ့လိုမျိုးတွေပေးရတယ်မင်းများဆိုရင်တော့10လုံး10လုံးပါ10လုံးဆို10လုံးပါအဲ့လိုပဲအဲ့ဒါကကျတော့ဒီမှာမြောက်ဦးမျိုးမှာလည်းအဲ့လောက်ထိလူနာတွေများတော့လေအဲ့လိုမျိုးအကူအညီနေတာပါအခုကတော့လူနာတွေများတော့ကျွန်တော်ကအဲ့လိုမျိုးရယ်ဆိုင်ထားတဲ့အခြေအနေဖြစ်သွားတာပါ
ကိုဗစ်လူနာတွေတိုးလာနေတဲ့မြောက်ဦးမျိုးနယ်မှာစေတနာဝန်ထမ်းတွေမလုံလောက်တဲ့အပြင်ငွေကြေးပိုင်းဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကိုဗစ်စေတနာဝန်ထမ်းလုပ်နေတဲ့မြောက်ဦးလူငယ်အစည်းအရုံးဥက္ကဋ္ဌ ကိုခိုင်မင်းဆောင်ကပြောပါတယ
်ဒီကိုဗစ်နဲ့ပတ်သက်ပြီးတုံးစီရတဲ့ငွေကြေးတွေရှိရပါတော့အကုန်ကြမှုတွေရှိရဆိုတော့ဒီအပေါ်မှာဟိုတခြားဟိုပြင်ကအဖွေးစီပြည်ပြည်ဒီဒီတခြားဟိုပုဂ္ဂလိကလူရှင်ပြည်ပြည်လူတင်းကတော့နေရတယ်ဆိုတော့ငွေကြေးအဲတုံးစီမှုအပိုင်းနေရတယ်ဆိုတော့လူပြောရတာပေါ့နော်ဆိုတော့ဒီအင်းပင်ကဘာမှသွားကြည့်လို့ဆိုတော့ဒီအလုံးအမြတ်ကြီးလုံးဟိုနေရာမှာကြတော့တိတ်မတွင်ကျေလိုက်တော့ဘူးဟုတ်တယ်အခက်ခဲဖြစ်တာပေါ့နော်အခက်ခဲဖြစ်တာဆိုတော့ဒီဂရုဏာလိုက်တွေးလို့ချင်းအတင်းမှလည်းဒီကားကြတော့ဟိုအချိန်နဲ့တပြေးနေသွားနေရတာပေါ့နော်ဟိုသူတို့မှလည်းဟိုစီဖိုးနဲ့နောက်ပြီးဒီပီပီဝက်ဆုံဝဲရတာနဲ့ဟိုပီပီဝက်ဆုံတို့စီတို့ဟိုကိုင်ထောက်ပြန်တဲ့အဖွေစီမရှိဆိုတော့ဟိုသူတို့လည်းအခက်ခဲတွေ့ပါတယ
်ဒါအပြင်ရခိုင်တောင်ပိုင်းတန်တွဲမြို့နယ်မှာဆိုရင်လည်းမနေ့ကရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့တာကြောင့်အောက်ဆီဂျင်ဆက်ယုံရေမြုပ်သွားခဲ့ပြီးအခုရက်ပိုင်းအောက်ဆီဂျင်ထုတ်လုပ်နိုင်မှာမဟုတ်သလိုဆေးရုံတွေမှာလည်းအောက်ဆီဂျင်လိုအပ်နေတယ်လို့တန်တွဲနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးမြင့်ထွန်းကပြောပါရစေ
။ဟုတ်ကဲ့ရေရတော့အကုန်လုံးခန်းကလောက်ဖြစ်သွားပါပြီ။အောက်ဆီဂျင်ဆက်ယုံကတော့အခုဒီတည့်နေဆိုပြန်လဲဖို့တော့ထင်ပါတယ်ဟုတ်။အောက်ဆီဂျင်ပေးထားတဲ့လူတွေကတော့အောက်ဆီဂျင်ကတော့နည်းနည်းမရှိတော့ဘူးပေါ့အောက်ဆီဂျင်ကိုတရက်ကအလုံးလေးဘယ်လောက်ရှိလဲ။နည်းနည်းပဲရှိတော့အောက်ဆီဂျင်လေးလေ။အောက်ဆီဂျင်လည်းပြတ်သွားမှာ။
ရခိုင်ပြည်နယ်အတွင်းကမြို့နယ်အများစုမှာအောက်ဆီဂျင်လိုအပ်ချက်တွေကြောင့်ကိုထူကိုထားစနစ်နဲ့အောက်ဆီဂျင်ဆက်ယုံတွေတည်ဆောက်ဖို့ပြည်သူတွေကလှုံ့ဆော်နေပါတယ်။ရခိုင်ပြည်တွင်းအောက်ဆီဂျင်လိုအပ်ချက်တွေအတွက်ပြည်နယ်ကောင်စီဘက်ကလှုံ့ဆော်နေတာနဲ့ပတ်သက်လို့တရှိနိုင်မှုအတွက်စစ်ကောင်စီဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ရခိုင်ပြည်နယ်မှာမနေ့ကအထိကိုဗစ် -19 ကူးစက်ခံရသူ 2,400 ကျော်အထိရှိနေပြီးသေဆုံးသူ 120 လောက်ရှိတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုငိမ့်ညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်နိုင်ငံတော်ရဲ့ရည်ကြီးရေရှမ်းမှုသတင်းတွေအပြီးမှာတော့ PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေအကြောင်းကိုဆက်ပြီးတင်ပြပေးကြပါတယ်မကွေးတိုင်းဂံခေါနဲ့ထီလင်းလမ်းမှာစစ်ကောင်စီရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်20ဦးခန့်ကြာဆုံးခဲ့တယ်လို့ရောဒေသကာကွယ်ရေးအဖွဲ့ကပြောပေမဲ့ဒီဖြစ်စဉ်မရှိခဲ့ပါဘူးလို့စစ်ကောင်စီဘက်ကတော့ညင်းဆိုထားပါတယ်ဒါအပြင်စကိုင်းတိုင်းကဏီနယ်နဲ့ရင်းမပင်ကြားကခြေရွာတွေမှာလည်းစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုသားညွန်ဦးပြောပြပေးပါရှင
်ဒီနေ့ဇူလိုင်လ28ရက်နေ့မနေ့အစောပိုင်းဂံကောထီလင်းလမ်းမှာစစ်ကောင်စီရင်တန်းကိုရောဒေသကာကွယ်ရေးအဖွဲ့ကနေပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်အခုလိုတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘက်မှအကြဆုံးရှိခဲ့တယ်ဆိုပြီးရောဒေသကာကွယ်ရေးအဖွဲ့ကအခုလိုပြောပါတယ
်မနေ့ခွန်နိုင်ဝဲလောက်ကဆင်းတယ်ဟုတ်ကဲ့သူတို့ဒီစစ်သားလေးကြီးတန်ကောကနေပြီးတော့ကျွန်တော်ထီးလင်းဘက်ကိုသွားတာအဲ့ဒါပြီးရလို့ကျွန်တော်တို့တန်းနေပြီးတော့မိုင်းကွက်တိုက်ခိုက်တာပါဟုတ်ကဲ့ဟိုအပြည့်ပြည့်လို့ရတယ်ဆိုတာမျိုးတော့ကျွန်တော်တို့တိုက်တယ်ကကျွန်တော်ကစုံကိုတိုက်ခိုက်တာမျိုးဆိုတော့ဒီကိုယ်တိုင်ညင်ရတယ်ဒီဟိုပြီးရတယ်ပေါ့ပြီးရတယ်ပြောတယ်ကြောင်မလို့ဟုတ်ကဲ့ဒီဆုံးကတော့အယောက်20
ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကမေးမြန်းရမှာတော့ဒီဖြစ်စဉ်မရှိဘူးဆိုပြီးညင်းပါတယ
်။ဟောဘက်မှာတော့မရှိပါဘူးဗျာ။ဟုတ်ကဲ့မရှိ
။မိုင်းဆွဲတိုက်ခိုက်ခံရတာကြောင့်တည်ဆုံးတာအပြင်ထိခိုက်ဒဏ်ရာရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေလည်းရှိခဲ့တယ်လို့ရောဒေသကာကွယ်ရေးအဖွဲ့ကပြောပါတယ်။တချိန်ထဲမှာလည်းပဲသခိုင်းတိုင်းကဏီနယ်နဲ့ရင်းမပင်နေကြကကျေးရွာတွေမှာစစ်ကောင်စီတပ်တွေကကျေးရွာတွေကိုဝင်ရောက်ရှာဖွေတာတွေပြုလုပ်ပြီးတော့ရွာသားတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။ရွာသားနှစ်ဦးကိုလည်းတနက်နေ့ပြစ်တက်ခဲ့တယ်လို့ဒေသခံတူကခုလိုပြောပါတယ
်။ရွာသားလေးတွေကထွက်ကြည့်တဲ့အတိုင်းကတော့ဒါတို့သူ့ဝင်နေဆိုကြောက်လန့်ပြီးထွက်ကြည့်တာပေါ့နော်။သူ့စစ်ကြောင်းထိုးတဲ့ရွာမှန်းများအကုန်ရွာဝိုင်းရွာတိုင်းတွေထိုးတာဆိုရွာတိုင်းတွေထွက်ပြီးအခုရှင်းမုံရွာမှတချို့ကတော့လေသူကတက်ချပြီးတော့အခုဒါဟိုဘက်ကိုစစ်ကြောင်းထပ်ထိုးတယ်။တမင်သားခြေပြေအဲ့ဒီအရာတွေအခုပြရပြန်ရောက်သွားတယ်ပေါ့နော်။အဲ့ပြရပြန်နေပြီးတော့အေးမိုင်30တမိုင်ရွာကိုရောက်သွားတယ်ရောက်သွားတော့အဲ့မသူမတင်ကြတဲ့လူတွေပြရပြန်ကတေရောက်မိုင်းတုံးတွေက5ရောက်ဖမ်းသွားတယ်အဲကျတော့ကဏီနဲ့ရင်းမပင်အဆက်ရောက်သွားတာဟုတ်တယ်ကွာဒီတော့ CRV ကြီးကောင်းဆောင်တွေရှိတယ်ဘာညာတော့သူရွာကောင်းဆောင်တွေရှိတယ်နာမည်ကြီးတယ်ဘာညာဆိုပြီးအဲ့လိုပေါ့ဝင်းပြောမင်းများစလားမင်းကြတာပေါ့သူကတော့ဖမ်းမှုစီကိုလာတာနေဖြစ်တာဆိုရင်သူ့ဘက်ကပြစ်ခတ်ပြေကုန်ဝင်တာကုန်လူလူတွေကို30တော့ပေါ့ကဏီနဲ့ရောက်တော့မှ30တမိုင်နေပြီဟိုပေါ့ရင်းမပင်နဲ့အဆက်မှာပေါ့နော်ဟုတ်တယ်ဟုတ်တယ်30တမိုင်ရွာဝင်ပြီတဲ့ဝင်ပြီခု5ရောက်ဖမ်းတယ်5ရောက်ဖမ်းတာကိုတိတ်စိတ်မနှဲ့တဲ့လူကြောက်ပါရောပြောတယ်
ဇူလိုင်26ရက်နေ့ကလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကဏီနယ်ကဇီးပင်ငွင်းရွာနဲ့ညောင်ဝင်သာရွာနားမှာတိုက်ပွဲဖြစ်ပြီးတော့ဒေသခံကာကွယ်ရေးအဖွဲ့ဝင်အများပြားဖမ်းဆီးခံခဲ့ရပါတယ်ဖမ်းဆီးခံသူတွေကိုစစ်ကောင်စီတပ်တွေကပြစ်ဒတ်သွားပြီးတော့အလောင်းတွေကိုမြေမြုပ်ထားခဲ့တယ်လို့လည်းဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်တည်းပါပဲချင်းပြည်နယ်ဘက်မှာ PDF အဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကိုလည်းဆက်ပြီးပြောပြပေးကြပါမယ်။ချင်းပြည်နယ်ကံပတ်လက်မြို့နယ်မှာမင်းတပ်ကံပတ်လက် CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နှစ်ဖက်တပ်ဖွဲ့ပြောခွင့်ရတွေကပြောပါတယ်။ဒါကြောင့်တိုက်ပွဲဖြစ်ပွားနေတဲ့အနီးတစ်ဝိုက်ကကျေးရွာသားတွေဟာစစ်ဘေးကနေတိမ်းရှောင်နေရပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားတာနားဆင်ပါရှင်
။ကံပတ်လက်မြို့နယ်ခန်းတန်းကျေးရွာနဲ့ရန်တဲကျေးရွာကြားမှာမင်းတပ်ကံပတ်လက်ကာကွယ်ရေး CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့မနေ့ကညနေပိုင်းထိတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကံပလက် CDF ပြန်ကြားရေးဖွဲ့ဝင်သူကပြောပါတယ်
တိုက်ပွဲကမနေ့ဆက်တနေ့ကနေပြီးမှညနေ၄နာရီခန့်ဖြစ်ပွားပါတယ်စစ်ကောင်စီတပ်ဖွဲ့ကအင်အားတရာမီးပါရှိပါတယ် CDF တပ်က150မီးရှိပါတယ်အထင်အားနဲ့ကလေးမျိုးတွေကဘလို့ဒီမှာရှိသေးတာဘူ
းဒီမနေ့မှာတော့ပြစ်ခတ်တာမကြားရပေမဲ့စစ်ကောင်စီတပ်ဖွဲ့ကကံပလက်မြို့နယ်ကျင်တွင်းမြို့ဘက်ကနေတဆင့်စစ်ကူတပ်တွေထတ်တိုးလာတယ်လို့ပြောပါတယ်
အခုစစ်ကောင်စီတပ်ကနေပြီးမှအာချီပေးနေကြတယ်ကျင်းသေးကနေပြီးမှချီပေးလာပါတယ
်မင်းတပ်နဲ့ကံပလက်မြို့ဘက်တိုက်ပွဲချင်းနေတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကိုဆက်တွယ်မေးမြန်းရမှာခုလူဖြေကြားပါတယ
်နေ့ကတော့ကျွန်တော်မင်းတပ်ဘက်မှာတော့နေ့လေဖိုင်လောက်ကတိုက်ပွဲဖြစ်တာဖြစ်တဲ့ဆီနေ့ကတော့အာရီမကွီအိမ်နူးအခန်းဘက်ကိုသွားတဲ့အခွဲနဲ့ဖြစ်တာဖြစ်ပါတယ်ကျွန်တော်စီကတော့တချို့ဖြစ်ပြီးချဖုံးသွားတဲ့ဖြစ်ပြီးဒဏ်ရာရတဲ့ဖြစ်ပြီးဖြစ်ရှိခဲ့ပါတယ်ဘယ်ဘက်ကတော့မသိပါဘူးက
ပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကစစ်ကောင်စီဖွဲ့ရဲ့မကွီအိမ်နူးမြို့လုံကြုံရေးစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ဖို့လှုပ်ဆောင်လာမှာစခန်းနေစစ်သားနဲ့ရဲအယားရှိနှုတ်ပါဝင်အဖွဲ့ဝင်ခုနှစ်ဦးလက်နက်နဲ့တကွ CDF ဖွဲ့စဉ်နဲ့ပူးပေါင်းလာခဲ့ပါတယ်မကွီအိမ်နူးမြို့ကလုံကြုံရေးတပ်ဖွဲ့ဝင်တွေဒေသခံကာကွယ်ရေး CDF ဖွဲ့တွေနဲ့ပူးပေါင်းသွားလို့၎င်းနေရာအင်အားထပ်ပြေးဖို့အလားမှာတိုက်ခိုက်ခံရတာလို့ဒေသခံတွေကပြောပါတယ်မနေ့ကဖြစ်ပွားတဲ့တိုက်ပွဲကြောင့်ကံပလက်မြို့နယ်ခန်းတန်းကျေးရွာနဲ့ရန်စဲကျေးရွာပြင်အနီးနားရွာကရွာသားဆောင်ကြီးဘေးလွတ်ရာရှောင်နေရတယ်လို့ကံပလက်စီတပ်ပြန်ကြားရေးဖွဲ့ဝင်ကဆက်ပြောပါတယ
်။အဲဒီနားမှာရှိတဲ့ရန်စဲကျေးရွာ၊ခန်းတန်းကျေးရွာ၊မြောင်ကျေးရွာ၊မချင်းကြီးကျေးရွာအဲဒီအနီးနားတစ်ဝိုက်မှာရှိတဲ့ကျေးရွာတူကျေးရွာသားတွေအကုန်လုံးအခုစစ်သေးရှောင်နေကြပါတယ်။အကုန်လုံးကတော့ထဲကိုရောက်နေကြပါတယ်။ကမ္ဘာဒေလူဦးကြီးရတော့တထောင်ကြီးရှိမှာပ
ါမနေ့ကတော့မင်းတပ်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့မင်းတပ်မြို့နယ်ရွှေအောင်သာနဲ့ရွှေတင်းတူကျေးရွာဘက်မှာစစ်ကောင်စီတပ်တွေထိုးစစ်ဆင်နေတယ်လို့ဒေသခံတွေကဆိုပါတယ်ချင်းပြည်နယ်မှာဆိုရင်မင်းတပ်ကံပလက်ဟာခါထန်တလန်မတူပြီးဖလန်းစားတဲ့မြို့နယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာပါမြန်မာစစ်တပ်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ကန့်ကွက်ဆန္ဒပြမှုတွေစတင်တော်လှန်မှုတွေဆက်တိုက်ဆိုးသလိုဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော့နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်သတင်းပေးပို့ချက်ဒီကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းရဲ့ဗိုလ်တပူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်အရင်ဦးဆုံးတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်ဗီဇပြောင်းကိုဗစ်မျိုးကွဲတွေကကူးစက်မှုမြန်ဆန်တယ်လို့ပြင်းထန်တဲ့ရောဂါလက္ခဏာတွေပြတတ်ပါတယ်။ကိုဗစ်မျိုးကွဲသစ်တွေလို့ဆိုပေမဲ့မူလကိုဗစ်ပိုးတွေကကာကွယ်တဲ့နည်းနဲ့အကျိုးတင်ကာကွယ်လို့ရတဲ့အကြောင်းဒေါက်တာတန့်စောကလူမှုနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင်။
ကူးစက်မြန်နေတဲ့ COVID-19 တတိယလှိုင်းမှာဗိုင်းရပ်စ်မျိုးကွဲအသစ်တောင်ဂျိုလေးခံစားချရတဲ့ရောဂါလက္ခဏာတွေဟာပထမလှိုင်းနဲ့ဒုတိယလှိုင်းတွေတုန်းကဂျိုလေးခံစားချရတဲ့ရောဂါလက္ခဏာတွေနဲ့အနည်းငယ်ကွဲပြားခြားနားမှုရှိတယ်လို့ပညာရှင်တို့ကပြောဆိုခဲ့ကြပါတယ်။ဝါရင့်ကျန်းမာရေးသတင်းအေဒီတာတူဖြစ်သူဒေါက်တာဆေးမန်ကတော့ COVID-19 မျိုးကွဲတွေကြောင့်ဖြစ်ပေါ်ခံစားချရတဲ့ရောဂါလက္ခဏာတွေဟာမတူကွဲပြားတာမျိုးမဟုတ်ဘဲတူညီတဲ့ရောဂါလက္ခဏာတွေတဲကမှမျိုးကွဲအလိုက်တချို့လက္ခဏာတွေမှာတိတိတသားရောဂါလက္ခဏာပြတာမျိုးဖြစ်တယ်လို့အခုလိုရှင်းပြပါတယ်။
သူတို့ဒီ CDC ကပြောထားတာတော့အခုဒီပိုးဟာ Delta COVID-19 ကြောင့်ဖြစ်တဲ့ရောဂါတွေမှာအဆောက်အဦကခေါင်းကိုက်တာလို့ပြောတယ်နော်ခေါင်းကိုက်တာရဲ့အနည်းကတော့နှာရည်ယူတာရဲ့နံပါတ်3ကကျော်လေကြောင်းနာတာရဲ့ဒီသုံးခုကပုံပြီးအဖြစ်များတယ်လို့ပြောကြပါတယ်သို့တော်လည်းပဲဟို Alpha တော့မှတော့အနံ့ပြောက်တာတို့ဖျားတာတို့နော်မအီးသားမသာဖြစ်တာတို့ဟိုရအနံ့ရသာပြောက်တာတို့အသားတောက်လည်းပြက်တာတို့အများကြီးပဲတော့တချို့ဆိုဝမ်ရှော့တာတို့ဝမ်ပြက်တာတို့နှာခေါင်းညီတာတို့ချောင်းဆူးတာတို့အများကြီးပဲအဲ့တော့ဒီလက္ခဏာတွေဘာတွေပဲလာတာဒီကောင်ကကိုဗစ်19ရဲ့ဘာတွေဖြစ်လားဟုတ်လားမဟုတ်လားဆိုတော့ဒီချိန်မှာတော့ခရင်းဆက်ပြီး ပြီးဖို့လိုပါတယ
်ဗိုင်းရပ်စ်မျိုးကွဲအသစ်တွေပြောင်းလဲနေရဆိုပေမဲ့ COVID-19 ကူးစက်မှုကိုကြိုတင်ကာဝေးတဲ့နေရာမှာတော့လိုင်းနာလို့ဆောင်ရမယ့်အချက်တွေဟာတည်ငြိမ်မှုရှိတယ်လို့သိရပါတယ်max net တက်စင်တာကို WHO ကတရားဝင်အတိအမှတ်မပြုသေးပေမဲ့ရောဂါကူးစက်မှုရောနေအောင်ကာဝေးတဲ့နေရာမှာထိရောက်မှုရှိတာကြောင့် max net တက်စင်အသုံးပြုတာကိုအားပေးတယ်လို့ဒေါက်တာစီမန်ကပြောပါတယ
်ပထမဒီ virus 4ကလူရဲ့ခန္ဓာကိုယ်လုံးကိုဝင်နိုင်တာအဓိကနေတာမျက်လုံးရဲ့နှာခေါင်းရဲ့ပတ်သက်ကြတယ်ဒီသုံးခုကနော်အဓိကဝင်နေပေါ့နော်လူကိုအရေးပြားမှုဝင်နော်အဲ့တော့ဒီသုံးခုကိုကျွန်တော်ကပိတ်နိုင်ဘူးကိုယ်ကိုယ်လည်းမဝင်ဘူးအဲ့တော့ဒီပထမဆုံးအရေးကြီးတာကတော့နှာခေါင်းပဲအသက်ရှူလမ်းကြောင်းကနေဝင်တာအများဆုံးပဲအသက်ရှူလမ်းကြောင်းကမဝင်ရောကျွန်တော်တို့ဒီကျွန်တော်တို့ခဏခဏပြောပြသတဲ့ max တက်တာတွေเนาะအဲ့လိုမျိုးတွေလုပ်ဖို့လိုပါတယ်ဒီချိန်မှာကျွန်တော်တို့ဟို WHO ကအတည်ပြုထားတာမဟုတ်တော့လဲပဲ max နှစ်ထပ်တိုင်ရင်ပိုကောင်းတယ်လို့တော့ပြောပါတယ်ဟိုအဲ့ဒါလည်းလုပ်နိုင်ရင်လုပ်တာပိုကောင်းပါတယ်เนาะအောက်မှာ surgical mask ကိုအပေါ်နေပြီ you mask ကိုခုပေါ့လေအဲဒါလည်းဟိုကျွန်တော်အနေနဲ့ကတော့လုပ်နိုင်ရင်တော့ကောင်းတယ်လို့ပြသပါတယ် WHO ကတော့ဒီဖြစ်ပြီးလောအောင်နဲ့ခက်တိုင်းမှာလို့တို့ထားတာမရှိပါဘူးเนาะဒါကတော့ max တာပေါ့လေ
COVID-19 ကာဝေးဆီလိုစီမံချက်တွေကိုတပတ်ထားတဲ့အချိန်အချင်းပြီးစနစ်တကျလုံဆောင်နိုင်ခဲ့မယ်ဆိုရင်တော့2022ခုနှစ်ရောက်မှကမ္ဘာလူ့ရေ80ရာခိုင်နှုန်းနီးပါးကိုကာဝေးဆီထိုးနိုင်လိမ့်မယ်လို့ဝါချမ်းမာရေးဖွဲ့ကခန့်မှန်းထားတာပါတပတ်ထားတဲ့ကာဝေးဆီလိုစီမံချက်တွေကိုအချိန်ပြီးပြီးစီအောင်မလုပ်နိုင်ဘူးဆိုရင်ဒီတက်မကကြာမြင့်သွားဖို့ရှိတာကြောင့်ကာဝေးဆီလိုစီမံချက်တွေကိုအချိန်ပြီးပြီးစီအောင်ဆောင်ရွက်ဖို့အရေးကြီးတယ်လို့ဒေါက်ထရီစီမံကပြောပါတယ
်ကျွန်တော်ဒီခါတော့လည်းပြောပြပါတယ်ဒီ pandemic ကတော့သူတို့ဟိုဟို WHO ကဟောဒီပညာရှင်တွေအားပြောထားတာဒီနောက်ကကြာနိုင်သေးတယ်เนาะအနည်းဆုံးဘယ်တော့ကြာမှရမလဲဆိုတော့ပြည်သူလူထဲမှာ herd immunity ဆိုတဲ့เนาะခုကစနစ်ရတော့အဲခုကစနစ်ကဘယ်လိုဒီမျိုးမှရတော့ဘယ်လိုမှရတော့မလဲဆိုလို့ရှိရင်အဲ့ဒီလူကြီးရဲ့80ရာခိုင်နှုန်းကသူ့ရဲ့ခန္ဓာကိုယ်ထဲမှာ COVID-19 ကိုတိုက်ထုတ်နိုင်သောခုက body တွေ antibody တွေရှိနေပူပါလေအဲ့ antibody လည်းဘလို့ရမှာလဲဆိုရင်ယောဂဖြစ်ရင်လည်းရမယ်နော်ယောဂဖြစ်သွားလို့ရှိရင်ယောဂဖြစ်တဲ့သူက antibody ရှိသွားပြီနောက်ပြီးတော့အဲ့ဒီမှာကာကွယ်ဆေးတွေထိုးမယ်နော်ကာကွယ်ဆေးထိုးလိုက်လို့ရှိရင်နော်အဲ့ကာကွယ်ဆေးတွေအတွက်ကြောင့်အဲ့ဒီသူကခုခံသူတွေတက်လာမယ်တက်လာလို့ရှိရင်အဲ့လူကြီးရဲ့80ရာခိုင်နှုန်းကသွားမှသာလျှင်ဒီ pandemic ကြီးကကမ္ဘာပေါ်တော့တော့မှာဖြစ်ပါတယ်အဲ့တော့ဘယ်လိုချိန်မှပျောက်မလဲလို့ဟိုကမ္ဘာကစစ်မှန်ရေးအဖွဲ့မှတ်ထားတာကာကွယ်ဆေးတွေကိုကမ္ဘာလူကြီးရဲ့80ရာခိုင်နှုန်းဘယ်တိမှတိုးနိုင်မလဲလို့အဲ့ကဲဒီမဲ့တဲ့အဲ့ဒီ COVID ဆက်ထွက်ကြတဲ့ကမ္ဘာထားရှိတယ်။2022ကုန်ကြမှာနော်သူ schedule တိုင်းလုံနိုင်မှာလုံနိုင်ပါမှနော်ခုကဟာစနေကာကွယ်ဟိုကာကွယ်ဆေးတွေကတိုးနိုင်မှာဖြစ်ပါတယ်နော်အဲ့ဒါထွက်တယ်ဘုရားဒီတိုင်းဆိုရင်ကျွန်တော်တို့နိုင်ငံဆိုပို့ပြီးတော့အဲ့တိုင်းကနော်မလွယ်ဘူးဒီချိန်ကြီးအားလုံးသိတဲ့အတိုင်းပဲနော်အဲ့ကြတော့ခုကကာကွယ်ဆေးကိုလည်းကျွန်တော်ကတော့နေနေပေါ့လေ personally ကျွန်တော်တိုက်တွန်းနေမှာကိုပြောင်းခုနော်တို့ရစီရဒီကိုပြောင်းခုပ
ါတတိယလိုင်းမှာ COVID-19 virus ပိုမျိုးပဲတစ်ကြောင်ကူးစက်တဲ့ကူးစက်ပြန့်နှံ့မှုတွေကိုကြုံတွေ့နေရပေမဲ့ကျူတင်ကာဝေးတဲ့နည်းလမ်းတွေဟာအတူတူပဲဖြစ်တာကြောင့်သိရှိထားပြီးသား COVID-19 ကျူတင်ကာဝေးနည်းလမ်းတွေကိုမပြတ်မကွက်လိုက်နာဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါက်တာတန်းစောတင်ဆက်ခဲ့တဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဥကြော်ဇန်သားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မြမနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာတပ်မတော်ရဲ့ဂုံတရင်ညှိုးနှွမ်းသွားစေတဲ့လုပ်ရဖြစ်တယ်။အာဏာသိမ်းမှုကြောင့်ကြုံတွေ့နေရတဲ့စိတ်ပြက်ပွဲအခြေအနေကလောလောဆယ်ထွက်ပေါက်မမြင်ဘူးလို့ Georgetown တက္ကသိုလ်ကမြမအရေးကျွမ်းကျင်သူဂုံနူးဆောင်ပါမောက်ခ David Steinbeck ကသုံးသပ်လိုက်ပါတယ်။ပါမောက်ခ Steinbeck နဲ့ဥကြော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတဲ့မြမအရေးသုံးသပ်ချက်နားဆင်ကြရအောင်ပါ။
ကျေးခင်ဗျာအခုမြန်မာနိုင်ငံအခြေအနေကိုကြည့်ပြီးတော့တချို့ကမြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်လူဆဲဆဲအခြေအနေဖြစ်နေတယ်လို့ဆိုကြပါတယ်ကျွန်တော်ထင်တာကပြည်တွင်းစစ်ဟာမြန်မာနိုင်ငံမှာလွတ်လပ်ရပြီးကြတဲ့အခါရှိလာခဲ့တယ်လို့ထင်တာပဲခင်ဗျာတချို့ကလည်းပဲဒါဟာ failed state ကျရှုံးနိုင်ငံဖြစ်တော့မယ်လို့သုံးသပ်နေကြပါတယ်ခြေကြီးပဲလို့ခြုံငုံသုံးသပ်လို့ပါလေအခုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေ
Well I think there are many civil wars suspended you're quite right A failed state, what does that really mean?
လူလည်းရပြီကလေးကပြည်တွင်းစစ်တွေအများကြီးရှိခဲ့တာပါခင်ဗျားပြောတာမှန်ပါတယ် Failed state ကြာဆိုးနိုင်ငံဆိုတာတကယ်ပါကိုဆိုလိုတာလေကြာဆိုးနိုင်ငံဆိုတာအစိုးရတရက်မရက်တည်နိုင်တော့တာဘဟုမှအာဏာမရှိတော့တာမြန်မာနိုင်ငံကဒီလိုမဟုတ်ပါဘူးစီးပွားရေးအရကြာဆိုးနိုင်တယ်လူမှုရေးအရကြာဆိုးနိုင်တယ်နိုင်ငံရေးအရလည်းကြာဆိုးနိုင်တယ်ဒါပေမဲ့တပ်မတော်ကအင်အားကောင်းနေသေးပါ ဆိုတော့ fail state ကြာဆုံးနိုင်ငံအသုံးနှုန်းကမလွှမ်းခြုံမိဘူးဖြစ်နေပါတယ်အခုမြန်မာနိုင်ငံဟာလွန်စွာအခြေအနေဆိုးနေပါတယ်ဒီပြဿနာအတွက်အပြေလွယ်လွယ်ကူကူတွေ့မယ်လို့တော့ကျွန်တော်မထင်ပါဘူ
းဒါပေမဲ့အခုဆန္ဒပြသူတွေဆန္ဒသိမှုကိုစန့်ကျင်တဲ့လူတွေဘက်ကကြည့်ရင်သူတို့ဟာမကြုံစဘူးစီးလုံးညွတ်နေကြတာပြရပါတယ်ဘာသာပေါင်းစုံတိုင်းသားလူမျိုးပေါင်းစုံအလွှာပေါင်းစုံတိုင်းသားရဲ့လက်နက်ကိုင်အဖွဲ့တွေကလည်းပဲတပေါင်းတစည်းရဲ့ဖြစ်နေကြတာတွေ့ရပါတယ်ဒီဟာရဲ့နောက်ွယ်မှာဆိုတော့ရှေ့ဆက်ပြီးတော့ဘာလုပ်နိုင်မယ်ထင်ပါလဲဒီဆီယနာရှင်စနစ်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီလူလာတဲ့ပြည်သူတွေဘက်က
Well I'm not sure they can do very much there's not going to be any physical foreign intervention I don't see anybody doing that
သူတို့လုံနိုင်တာအများကြီးရှိလိမ့်မယ်လို့ကျွန်တော်အသေးချာမသိပါဘူးပြည်ပကကိုတိလက်ရဝင်ရောက်ဆွတ်ဖက်မှုမျိုးလဲတစုံတရာရှိလာမှာမဟုတ်ပါဘူးအဲ့လိုလုပ်မဲ့နိုင်ငံလဲမတွေ့မိပါဘူးပြဿနာကစစ်တပ်ဟာလက်ရှိကာလမြန်မာလူအဖွဲ့အစည်းအပေါ်လုံးဝအုတ်တုံနားလည်မှုလွဲနေပါတယ်အခြေအနေတွေက1988နဲ့လုံးဝကွဲလွဲသွားခဲ့ပါပြီအခုအခါလူတိုင်းဟာတယောက်နဲ့တယောက်အဆက်အသွယ်တွေရှိနေကြပါတယ်1988တုန်းကမရှိခဲ့တဲ့ခေတ်သစ်နည်းပညာတွေကတဆင့်အဆက်အသွယ်ရနေကြတာပါဒါကြောင့်ပြဿနာတရဖြစ်လာရင်ပြဿနာကပိုဆိုးဖို့ပဲရှိပါတယ်ဒါကိုစစ်တပ်ကမကင်တွဲနိုင်ပါဘူးတစ်ဖက်မှာလည်းပြည်သူလူထုကစစ်တပ်ကိုအောင်မြင်နိုင်မှာမဟုတ်ပါဘူးသိတ်ဝမ်းလဲစရာကောင်းတဲ့အခြေအနေတွေပ
ါဒီညမှာအာဏာသိမ်းတဲ့အကြောင်းကိုလည်းနည်းနည်းသုံးသပ်စီရင်ပါတယ်တချို့ကတော့ဗိုလ်ချုပ်ကြီးမြောင်းလာရာသူ့ကိုပြည်သူလူထုတော်တော်လေးထောက်ခံနေရပြီသူ့ဘက်ကထောက်ခံတဲ့လူအများစုရှိလိမ့်မယ်လို့ကျူတွက်ခံတူတယ်လို့သုံးသပ်ကြပါတယ်ဆရာကြီးကဘယ်လိုမြင်ပါလဲ
From a military point of view, speaking as an institution, the coup was unnecessary. Even the NLD and its
စစ်တပ်ဆိုတဲ့အဆောက်အုံတစ်ခုလုံးအနေနဲ့ပြောရမယ်ဆိုရင်အာဏာသိမ်းတာဟာမလိုအပ်တဲ့ကိစ္စပါ။ NLD ကရွေးကောက်ပွဲမှာကြီးကြီးမားမားနိုင်သည့်တိုင်အောင်စစ်တပ်ရဲ့အနေအထားကိုမပြောင်းလဲနိုင်ပါဘူး။စစ်တပ်ရဲ့ကြီးကြီးရပ်တည်မှုဟာဖွဲ့စည်းပုံမှာပြဋ္ဌာန်းပြီးသားပါ။ဆိုတော့အာဏာသိမ်းတာဟာစစ်တပ်အဆောက်အုံတစ်ခုလုံးဆိုင်ရာပြဿနာကြောင့်မဟုတ်ပါဘူး။အာဏာသိမ်းမှုဖြစ်လာရတဲ့ပြဿနာနှစ်ရပ်ရှိပါတယ်။တစ်ခုကဗေပောင်းဆောင်ခေါင်းဆောင်တွေရဲ့ arrogant မောက်မှန်မှုဖြစ်ပါတယ်။ဘုံယုံမှုကြီးမင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်တို့ဟာတယောက်ကိုတယောက်မနှိမ့်မြှုပ်ကြပါဘူး။တယောက်နဲ့တယောက်လည်းစကားမပြောကြဘူး။ဘာကူမှအလျှော်တင်းလို့ညှိနှိုင်းတာမျိုးလည်းမရှိပါဘူး။အဲ့ဒါကပြဿနာရဲ့ဒစေတစ်ပိုင်းပါ။ဒုတိယပြဿနာကတော့စစ်တပ်ဟာဒီရွေးကောက်ပွဲမှာအကြီးအကျယ်အဆက်ရသွားခဲ့လို့ပ
ါဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာ PR တွေကတော့အများကြီးလာနေပါတယ်အထူးသဖြင့်အနောက်နိုင်ငံတွေ CIA PR တွေအများကြီးလာပါတယ်ဒါပေမဲ့လည်းတရုတ်တို့ရုရှားတို့ကတော့အဲ့ဒီထဲမှာမပါဘူးခင်ဗျာ
It seems to me that China wants stability in the country for their own interests and they're willing to take whatever government is stable United States can put on sanctions it will
ကျွန်တော်အမြင်ကတော့တရုတ်ဟာသူ့ရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံတွင်းမှာတည်ငြိမ်မှုရှိစေချင်ပါတယ်ဘယ်အစိုးရတက်တဲ့တည်ငြိမ်မှုရှိနေရင်သူတို့လက်ခံမှာပါပဲအမေရိကန်ကတော့ဒဏ်ခတ်အရေးယူမှုတွေလုပ်ပါမယ်ဆက်လက်လုပ်နိုင်ပါတယ်ကွန်ဂရက်စ်လွတ်တော်ကဆိုရင်အထူးစိတ်ပြတ်နေတာပါဥရောပသမဂ္ဂကလည်းအလားတူပါပဲဂျပန်တို့တရုတ်တို့အိန္ဒိယတို့ကတော့အခြေအနေဘလောက်ဆိုးရွားနေတယ်ဆိုတာနဲ့ပတ်သက်ပြီးကြဲကြဲလောင်လောင်ပြောကြပါလိမ့်မယ်ဒါပေမဲ့သူတို့ဟာဘယ်အစိုးရတက်တဲ့အထူးကြံဖြစ်အောင်လုပ်မှာတော့မဟုတ်ပါဘူး။အာဆီယံကတော့စနေနေ့မှာအစည်းအဝေးလုပ်မယ်လို့ဆိုပါတယ်။စောင့်ကြည့်ရအောင်ပါဗျာ။ဒါပေမဲ့ကျွန်တော်ကတော့ဘာမှမျှော်လင့်မထားပါဘူး။ဆိုတော့နိုင်ငံတကာအလားအလာကလည်းသိစိတ်ပြည့်စရာကောင်းပါတယ
်။ဆိုတော့တရုတ်မပိုင်ရင်နိုင်ငံတကာရဲ့အခန့်ကဏ္ဍလည်းဘယ်လိုမှမထိရောက်နိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာ။နိုင်ငံတကာကဒီကိစ္စမှာလမ်းပိတ်နေပြီပေါ့အဲ့ရော
။ Well, I have heard...Ministers in the old government say to me, we don't care. You can put on sanctions.
အရင်အစိုးရလက်ထက်ကဝန်ကြီးဟောင်းတယောက်ပြောတာကျွန်တော်ကြားခဲ့ဘူးပါတယ်။ကျုပ်တို့ဂရုမစိုက်ပါဘူး။ခင်ဗျားတို့ sanction လုပ်နိုင်ပါတယ်။ကျုပ်တို့မှာဆန်အလုံလောက်ရှိပါတယ်။ခင်ဗျားတို့မပါလဲကျုပ်တို့ကဆက်လက်ရည်တည်နိုင်ပါတယ်လို့ဆိုပါတယ်။ဒါဟာအဲ့ဒီတုန်းကဝန်ကြီးကိုယ်တိုင်ကျွန်တော်ကိုပြောခဲ့တာပါ။ဒါပေမဲ့ဒါဟာမမှန်တော့ပါဘူး။မင်းတို့မှာဆန်ရှိတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ဒီလောက်နဲ့တီးကြရက်တီလို့တော့မရတော့ပါဘူး။ကဘာကြီးကပြောင်းလဲခဲ့ပါပြီ။ကွန်သွေးကြီးဟာအရေးကြီးပါတယ်။ရင်းနှီးမြှုပ်နှံမှုလည်းအရေးကြီးပါတယ်။နိုင်ငံတကာစီးပွားရေးလည်းအရေးကြီးပါတယ်။အဲ့ဒါအပြင်တက်မတော်ရဲ့ဂွန်သတင်းကလည်းအရေးကြီးပါတယ်
။ I was asked What would I say to Minang Wang if I could meet him? What advice would I give? And I said, you are destroying the reputation of the Dhamma Dharma. I don't want to talk about
it. ကျွန်တော်ဒါမင်းအောင်လှိုင်နဲ့တွေ့ခွင့်ရလို့ဘာပြောမလဲဘာအကြံပေးမလဲလို့မေးလိုက်ရင်ခမည်းဟာတက်မတော်ရဲ့ဂုံသတင်းကိုဖျက်ဆီးပစ်လိုက်သူလို့ပြောချင်ပါတယ်နိုင်ငံတကာကျင့်ဝတ်တွေဘာတွေတော့မပြောတော့ပါဘူးဗျာခမည်းဖျက်ဆီးလိုက်တဲ့တက်မတော်ရဲ့ဂုံသိက္ခာကိုပြန်လည်အဖတ်ဆယ်နိုင်ဖို့ဆိုရင်အနည်းဆုံးတော့မျိုးဆက်တစ်ဆက်လောက်အချိန်ယူကြိုးပမ်းရလိမ့်အောင်မယ်လို့သူ့ကိုပြောချင်တာပါ
မြန်မာနိုင်ငံမှာဒီမျိုးဆက်သစ်လူငယ်တွေရဲ့အခက်အခဲတွေသိအေးကြီးမယ်ထင်ပါတယ်ဒီစီအနာသိမှုပထမဆုံးလမ်းထွက်ပြီးတော့ဆင့်ကျင်ကြတာလည်းပဲဒီ generation z လို့ခေါ်တဲ့မျိုးဆက်သစ်လူငယ်တွေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာမျိုးဆက်သစ်တွေခေါင်းဆောင်တဲ့နိုင်ငံရေးခန့်ကန္တာသစ်တွေရဲ့စတင်လာနိုင်တဲ့အခြေအနေရှိပါသလားခင်ဗျာ
right and they're very important because of two reasons one they've been exposed to a more open society
မမရေသူတို့ဟာသိအရေးကြီးပါတယ်အကြောင်းတွေအများကြီးရှိပါတယ်နံပါတ်၁ကသူတို့ဟာပုံမပွင့်လင်းတဲ့လူအဖွဲ့အစည်းနဲ့ထိတွေ့လာကြပါတယ်။လုံအောင်အုပ်တုံပွင့်လင်းတာမဟုတ်ပေမဲ့အရင်နှစ်50ကတည်းကစရင်ပိုပြီးပွင့်လင်းတဲ့လူအဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်ဒါဟာအရေးကြီးပါတယ်။နံပါတ်၂ကသူတို့ဟာတယောက်နဲ့တယောက်အဆက်အသွယ်အချိတ်ဆက်ရှိနေကြပါတယ်။နံပါတ်၃ကတော့ကဘာနဲ့အဆက်အသွယ်ထိတွေ့မှုရှိနေကြတာပါ။နံပါတ်၄ကသူတို့မှာဆုံးရှုံးစွန့်လွန့်ရမယ့်ဟာတိတ်မရှိပါဘူး။ဒီ generation z လို့ခေါ်တဲ့ကဘာတလောကလူငယ်တွေအားလုံးပါပဲဒီလိုဆုံးရှုံးစရာမရှိလို့လဲသူတို့ဟာတော်လန်ကြီးလှုပ်ရဲနေကြတာပါဒါဒီအားလုံးကိုကြည့်ရင်စစ်တပ်ဟာအခြေအနေတွေကိုတွက်ချက်မှုအလွန်အလွန်ကိုပဲလွဲမှားခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုမှားယွင်းတွက်ချက်ခဲ့လို့နင်နာရသူတွေကတော့မြန်မာပြည်သူတွေပဲဖြစ်ပါတယ်ကျွန်တော်လည်းအထူးစိတ်မကောင်းပါဘူ
းဒီကြိမ်နိုင်ငံရေးလှမ်းကြီးအထက်မှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းဆိုတဲ့ကြွကြော်တံကိုလည်းပဲအတော်လေးကြဲကြဲလောင်လောင်ကြားလာရပါတယ် CRPH အပါအဝင်တိုင်းရင်းသားတွေအားလုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနောက်ပြီးတော့မျိုးဆက်သစ်လူငယ်တွေအကုန်လုံးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းကိုပြောလာကြပါတယ်ရုပ်စွာအဆုံးတက်မတော်ဘက်ကတော့မှဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းဆိုတာအကြောင်းပြနေတာတွေ့ရပါတယ်ဆိုတော့ဖက်ဒရယ်ပြည်ထောင်စုတရားပေါ်ပေါက်လာမဲ့အိမ်မဲဟာအကောင့်ထဲပေါ်လာတန်ပြီးလို့ယူဆလို့ရမလားခင်ဗျာ
Certainly some sort of federal system has been desired and should have been in place, you know, dozens of years ago. That's the only equitable way that the people...
Federal ပုံစံတမျိုးမျိုးလိုအပ်နေပြီးကျင့်သုံးခဲ့တဲ့နာဟာနှစ်ပေါင်းဒါဇင်နဲ့ချီကလေးကပါဒါသီသာလျင်လူအဖွဲ့အစည်းတွေကလူတိုင်းရင်းချိမှုအလုံးမတူကွဲပြားသူအလုံးရဲ့သဘောထားဆန္ဒကိုကိုစားပြုနိုင်တဲ့တရားမျှတသောစနစ်ဖြစ်ပါတယ်ဆိုတော့ Federal Snick ဆိုတာသဘောတရားအရကောင်းမွန်တဲ့စနစ်ပါဒါပေမဲ့ဒီအတွက်အရင်တုန်းကအားထုတ်မှုတချို့ရှိခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူးအခုအောင်မြင်မလားဆိုတာကျွန်တော်မပြောနိုင်သေးပါဘူးဦးသိန်းစိန်အစိုးရလက်ထက်ဝန်ကြီးဦးအောင်မင်းကလည်းသူတို့ဟာ Federal Snick ကိုကြိုက်တယ်လို့ကျွန်တော်ကိုပြောဘူးပါတယ်ခက်တာကတိုင်းရင်းသားတွေဘက်ကလည်းဘယ်လို Federal မျိုးလဲဆိုတာတူညီတဲ့သဘောထားမရှိခဲ့ပါဘူးအခုတော့ရရှိကောင်းရရှိလာနိုင်ပါလေအခြေအနေတွေကအရင်နဲ့မတူတော့ပါဘူ
းနောက်ဆုံးမိကျင်တဲ့မိကုံကတော့မကြမီကလအတွင်းမှာဖြစ်လာနိုင်တဲ့အခြေအနေဖြစ်ပါတယ်အခုဟာတော်တော်လေးနိုင်ငံဟာမတိမငိမ့်မရေမရဖြစ်နေတဲ့အခြေအနေလို့ပြောရင်မှန်းမှန်မဟုတ်ပါဘူးဒီလိုအခြေအနေကနေပြီးတော့ပုံမှန်ပြန်ဖြစ်လာမယ်အလားအလာကဘယ်လိုမြင်ပါလဲခင်ဗျာဝေးဝေးလန်းလန်းမှာတော့ဒါနိုင်ငံရေးပုံစံတစ်မျိုးမျိုးဖြစ်ကောင်းဖြစ်လာမှာပေါ့ခင်ဗျာ
I don't think it could go backThat's the problem. I don't see it going back to what it was before the coup, and I don't see a solution. I don't see anybody willing to compromise.
ပုံမှန်အခြေအနေကိုပြန်သွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဒါကပြဿနာပါ။အာဏာမသိခင်အခြေအနေကိုပြန်သွားမယ်လို့လည်းမမြင်မိပါဘူး။ပြည်လည်မှုရရှိဖို့လည်းမမြင်ပါဘူး။ဘယ်ဘက်ကမှအပေးယူလို့ညှိနှိုင်းဖို့ဆန္ဒရှိတာမတွေ့ရလို့ပါ။စိစက်ညှိနှိုင်းတဲ့အခါခမည်းကတစုံတစ်ခုရယူဖို့အတွက်တစုံတစ်ခုပေးအပ်ဖို့တော့လိုပါတယ်အခုချိန်ထိတော့ဘယ်သူကမှ compromise လုပ်ဖို့ဆန္ဒမရှိကြပါဘူးဒါကြောင့်မကြခင်ကာလတို့အတွင်းမှာအထူးစိတ်ညစ်စရာတွေဖြစ်လာပါမယ်အခြေအနေတွေကလုံးဝအားရစရာမရှိပါဘူးဗျာ
ဦးကျော် ော်စံသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကိုရန်တိုင်းစီစဉ်တင်ဆက်ထားတဲ့အားကစားခန္ဓာကိုတင်ဆက်ပေးကြပါမယ်
2020တိုကျိုအိုလံပစ်ပြိုင်ပွဲကြီးကတော့ဇူလိုင်လ23ရက်နေ့ကတည်ဝင်စတင်လိုက်ပါပြီ။မနစ်ကကိုဗစ် -19 ကာယောဂါကြောင့်ပြိုင်ပွဲကိုတနည်းရွှေ့ဆိုင်းပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြနေ့ကတော့ဂျပန်နိုင်ငံတိုကျိုမြို့ကအိုလံပစ်အားကစားခွင့်ကြီးမှာဖွင့်ပွဲခန္ဓာကိုကျင်းပခဲ့ကြတာပါ။ဒီဖွင့်ပွဲအခမ်းအနားကိုဂျပန်ဧကရာဇ်နာရိုဟီတိုဝန်ကြီးချုပ်ဆူဂါပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်အမေရိကန်သမ္မတကတော့ဂျိုးဘိုင်ဒန်နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ပရိတ်စတဲ့ဖိတ်ကြားထားတဲ့ကမ္ဘာခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဂျပန်ဧကရာဇ်နာရိုဟီတိုကမိန့်ခွန်းပြောကြားပြီး2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတော့တိုကျိုအိုလံပစ်အားကစားခွင့်ကြီးကအိုလံပစ်မီးရှူးတိုင်ကိုတော့ဂျပန်တင်းနစ်ကစားသမားနာအိုမီအိုဆာကာကမီးထွန်းကြီးပေးခဲ့တာဖြစ်ပါတယ်။ဖွင့်ပွဲခန်းနားမှာပြိုင်ပွဲဝင်နိုင်ငံတွေနဲ့အားကစားအဖွဲ့206ဖွဲ့ကကစားသမားတွေဟာသက်ဆိုင်ရာအလံတွေကိုကင်ဆောင်ပြီးတော့အိုလံပစ်အားကစားခွင့်ကြီးအတွက်မှာချီတက်နေရယူခဲ့ကြပြီးတော့ဒီထဲမှာဒုက္ခသည်များအိုလံပစ်အသင်းနဲ့ရုရှားအိုလံပစ်ကော်မတီအသင်းတွေလည်းပါဝင်ခဲ့ကြပါတယ်ဒီနေ့မှာတော့ရုရှားနိုင်ငံဟာအားကစားသမားတွေတာမစ်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးတော့အရေးယူခံထားတာကြောင့်နိုင်ငံအဖြစ်ကိုစားပြုဝင်ရောက်ရှင်ပြိုင်ခွင့်မရဘဲအိုလံပစ်ကော်မတီကိုကိုစားပြုပြီးတော့ပဲဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့တာဖြစ်ပါတယ်အခုနှစ်တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့ကျွန်တော်တို့မြန်မာနိုင်ငံကစက်တောင်ကစားသမားတထားသူစာနဲ့တနပ်ပြက်ကရဲထွန်းနောင်တို့နှစ်ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါဗျ။မနစ်တုန်းကဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိုလံပစ်ပြိုင်ပွဲကိုတနည်းရွှေ့ခဲ့ပေမဲ့လည်းဒီနှစ်မှာလည်းကူးစက်မှုတွေကဆက်ပြီးတော့ရှိနေတာကြောင့်တိုကျိုမြို့အနီးတစ်ဝိုက်နဲ့တခြားနေရာတချို့မှာအရေးပေါ်အခြေအနေကြီးညာထားပြီးတော့ပြိုင်ပွဲကိုလည်းပြည်သက်တွေမပါဘဲကျင်းပဖို့ပြိုင်ပွဲတော်ဝင်ရှိသူတွေကဆုံးဖြတ်ခဲ့ကြတာပါ။ဂျပန်ပြည်သူတွေထဲမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာမှကိုစိုးရိမ်တဲ့အတွက်ပြိုင်ပွဲကျင်းပဖို့ကိစ္စကိုကန့်ကွက်ကြတဲ့သူတွေလည်းရှိနေပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပနေတဲ့ဂျပန်နိုင်ငံတိုကျိုမြို့ကအခြေအနေနဲ့ပတ်သက်ပြီးတော့တိုကျိုမြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားကိုထွန်းတီဟာထက်ကတော့အခုလိုပြောပါရစေ
။အခုလူတွေကအသိမကျေနပ်ဘူးကွာအိုလံပစ်ကိုလေ။အစိုးရကလုံချင်လို့ဆုတ်လုပ်တာ။အိုလံပစ်ကဒီအဲ့ဒမွေရအောင်ဘာမှမွေရအောင်သူတို့ရဲ့ဒီအိုလံပစ်ဟိုလုပ်တဲ့ဘယ်စင်တွေပြန်အားပေးတဲ့ပုံစံမျိုးနဲ့ပဲလုပ်လို့ရတယ်။ဝင်လို့မရဘူးဒီဘက်မှာအကုန်လုံးတိုကျိုမှာအရေးပေါ်အခြေအနေကြီးညာထားတယ်။တိုကျိုနဲ့အနီးဆုံးခနာကာဝါမှာလည်းကြီးညာထားတယ်။ဟိုဟာထောင်ကျော်နေလို့ဒက်တာလည်းဒီမှာစပြတ်နေပြီ။အဲဒါကြောင့်ဟိုည7နာရီဆိုအကုန်ပိတ်ကိုင်နေဆိုင်နေပါလေ။အဲဒါကြောင့်စားတောက်ဆိုင်တွေဖွင့်ခိုင်းကြတယ်။အရက်မရောင်းရတာစားတောက်ဆိုင်တွေမှာအရက်ရောင်းလို့မပေးထားတော့ဘူး။ဟိုဟာနောက်ပြီးတော့ည7နာရီဆိုရင်စားတောက်ဆိုင်တွေအကုန်ပိတ်ရတယ်။အရင်ကြီးဟိုအပြင်မှာဘာမှောက်ဘူးအာမောင်းမရှိဘူးကွာအိုလံပစ်အတွက်ပေါ့အိုလံပစ်အတွက်လုပ်ထားတာကြီးအိုလံပစ်အတွက်လူတွေစီနေရအဲ့လိုမျိုးတုတ်လို့လည်းမရဘူးလုပ်လည်းတုတ်လည်းမလုပ်ရှိလည်းမရှိဘူးတော့တီဗီမှာပဲဖြစ်နေရလေတိုကျိုမြို့ထဲမှာဘာမှမရှိဘူးဒီအိုလံပစ်အတွက်ဒီအားလည်းရပေးထားတာတော့ဟိုနောက်ဝက်ပေးထားတာတော့ဘာတခုမှလည်းမရှိရဲ့ပြောဒီတိုင်းပုံမှန်လုပ်သွားပုံမှန်လုပ်လာအဲ့လိုပုံစံအတိုင်းပဲအပြင်မှာတကယ်လက်ရှိဖြစ်နေတဲ့အနေအထားမှာကြတော့တရားပူလာဒီမှာဆာဒီကိုရိုနာကိစ္စကိုပဲအကုန်လုံးပြောနေတာ။ဟိုလာဘိတ်ဟာမဟုတ်ပဲ။ကိုရိုနာအတွက်စင်ကျင်မှုတွေဒီလားဒီဟိုအခုရေးပေါ်ချင်းကြီးကြီးညာထားတဲ့ဟာတွေအဲ့ဒါပဲပြောနေတာ
။ဂူရဂျေ2020တိုကျိုအိုလံပစ်ပြိုင်ပွဲကိုအားလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံကပြိုင်ပွဲဝင်အားကစားသမား2ဦးဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့တဦးကတော့ကျက်တောင်ကစားသမားတထားသူစာနဲ့နောက်တဦးကတော့တနက်ပြပြိုင်ပွဲကရဲထွန်းနောင်ဖြစ်ပါတယ်။စနေနေ့ကအမျိုးသား10မီတာ4ပစ္စတိုပြိုင်ပွဲမှာတော့မြန်မာနိုင်ငံကရဲထွန်းနောင်ဟာအဆင့်14သာရခဲ့တဲ့အတွက်နောက်တစ်ဆင့်ကိုတက်ခွင့်မရပဲဖြစ်ခဲ့ပါတယ်။တနင်္ဂနွေနေ့ကတော့ကျက်တောင်ပြိုင်ပွဲမှာမြန်မာနိုင်ငံကတထားသူစာဟာပွဲဥရမှာရှုံးနိမ့်သွားခဲ့ပါတယ်။တထားသူစာနဲ့အင်ဒိုနီးရှားကအဆင့်14ရှိတဲ့ Gregorian Mariska ကိုကစားခဲ့ကြတာဖြစ်ပြီးတော့အင်ဒိုနီးရှားကစားသမားကတထားသူစာကို21မှတ်7မှတ်21မှတ်8မှတ်နဲ့နှစ်ပွဲပြတ်နိုင်သွားခဲ့တာပါဇူလိုင်29ရက်အင်္ဂါနေ့ကတော့တထားသူစာဟာဒုတိယပွဲဖြစ်တဲ့ Belgium က Ten Lieng နဲ့ကစားခဲ့ပြီးတော့ဒီပွဲမှာလည်း21မှတ်6မှတ်21မှတ်8မှတ်နဲ့နှစ်ပွဲပြတ်ထပ်ပြီးတော့ရှုံးနိမ့်သွားခဲ့ပါတယ်တထားသူစာဟာဒီပြိုင်ပွဲကိုဝင်ခဲ့တဲ့အတွက်အိုလံပစ်ပြိုင်ပွဲမှာမြန်မာနိုင်ငံကိုကိုယ်စားပြုပြီးတော့ဝင်ရောက်ရှင်ပြိုင်တဲ့ပထမဆုံးကျက်တောင်ကစားသမားဖြစ်လာခဲ့ပါတယ်။ပ ဒါပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကြောင့်အာဇာသမားတချို့ကတော့စစ်ကောင်စီလက်အောက်မှာနိုင်ငံကိုစားပြုပြီးမပြိုင်ဖို့ဆုံးဖြတ်တာတွေပြီးခဲ့တဲ့လပိုင်းတွေမှာရှိခဲ့ပါတယ်။ဒါပေမဲ့တခြားသူစားကတော့စစ်ကောင်စီလက်အောက်မှာအိုလံပစ်ပြိုင်ပွဲကိုဝင်ပြိုင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ဝေဖန်မှုတွေနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရပါတယ်ခင်ဗျာ။ဒီနေ့တိုကျိုအိုလံပစ်ပြိုင်ပွဲရဲ့ပထမဆုံးရွှေတိရစ္ဆာန်ကိုတော့တရုတ်နိုင်ငံကရသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကသနပ်ပစ်ကစားသမားဂျန်ယန်းက10မီတာ၄ရိုင်ဖယ်ပြိုင်ပွဲမှာရွှေတိရစ္ဆာန်ရခဲ့တာဖြစ်ပါတယ်။မနေ့အင်္ဂါနေ့အထိကတော့ဂျပန်နိုင်ငံကဂျူဒိုပြိုင်ပွဲမှာရွှေတိရစ္ဆာန်၅ခုပါဝင်ရွှေတိရစ္ဆာန်၁၀ခုရပြီးတော့အဆင့်၁မှာရှိနေပါတယ်။တရုတ်နိုင်ငံကတော့သနပ်ပစ်နဲ့အလေးမပြိုင်ပွဲတွေကရွှေတိရစ္ဆာန်၃ခုစီပါဝင်ရွှေတိရစ္ဆာန်၉ခုနဲ့ဒုတိယနေရာကအမေရိကန်ပြည်ရင်တတိယနေရာမှာရှိနေပြီးတော့တောင်ကိုရီးယားကတော့အများပြစ်မှာရွှေတိရစ္ဆာန်၃ခုရပြီးတော့အဆင့်၆နေရာမှာရှိနေပါတယ်။တင်နစ်ပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးဘက်မှာဘိုဆွဲဖို့တပေးခံထားတဲ့ဂျပန်နိုင်ငံကနာအိုမီအိုဆာကာကတော့တတိယဆက်မှာချိန်နိုင်ငံကမာကေတာဗန်ဒူဆိုဘတ်ကို6-1 6-0 နဲ့မမျှော်လင့်ပဲနှစ်ပွဲပြတ်နဲ့ရှုံးနိမ်သွားခဲ့ပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်။ရှေ့တောင်အာရှနိုင်ငံတွေဘက်ကိုကြည့်ရင်တော့ဖိလစ်ပိုင်နိုင်ငံက Hedlin Diaz ကမြို့သမီး55ကီလိုအလေးမပြိုင်ပွဲမှာရွှေတိရစ္ဆာန်ရထားပါတယ်။ဒါဟာဖိလစ်ပိုင်နိုင်ငံအတွက်တော့အိုလံပစ်ပြိုင်ပွဲသမိုင်းတစ်လျှောက်မှာပထမဆုံးရွှေတိရစ္ဆာန်စစ်ခူးနိုင်လိုက်တာလည်းဖြစ်ပါတယ်။နောက်ပြန်တိုက်ကွန်ဒိုပြိုင်ပွဲမှာလည်းထိုင်းနိုင်ငံကပနီပတ်ဝမ်ပန်တနာကစ်ကအမျိုးသမီးတိုက်ကွန်ဒို59ကီလိုတန်းမှာရွှေတိရစ္ဆာန်ရသွားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရန်နိုင်ရဲ့အားကစားခံနာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီညရဲ့အပတ်စဉ်ခံနာတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 13,863 ခုကိုစစ်ဆေးခဲ့တာမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်က 4,980 ဦးရှိခဲ့ပြီးတော့သေဆုံးသူအရေအတွက်က365ဦးရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်။ဒီကနေ့ညအထိဆိုရင်တော့နိုင်ငံတော်ဝန်ပိုးတွေ့သူစုစုပေါင်းက 28,469 ဦးထိရှိသွားပြီဖြစ်ပါတယ်။သေဆုံးသူစုစုပေါင်းကတော့8,210ယောက်ရှိနေပြီဖြစ်ပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အတွက်ယောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းမှုတွေမှာနိုင်ငံတကာအတိုင်းဝိုင်းကနေပူးပေါင်းဆောင်ရွက်ဖို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုတဲ့အကြောင်းကိုလည်းဒီကနေ့ထုတ်စစ်ကောင်စီရဲ့သတင်းစာတွေမှာဖော်ပြပါရှိပါတယ်။ဒေတာတွေအရှိတောင်အာရှနိုင်ငံတွေရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့ COVID-19 ယောဂါကာကွယ်ထိန်းချုပ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာပုံမပူးပေါင်းဆောင်ရွက်ကြဖို့မျှော်လင့်တဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မနေ့တုန်းကပြောခဲ့တာကိုသတင်းစာတွေမှာဖော်ပြပါရှိတာဖြစ်ပါတယ်ရှင်။ဒါပေမဲ့မြန်မာနိုင်ငံတဝန်ကူးစက်ခံထားရသူလူနာအများအပြားဟာဆေးရုံဆေးကန်းနဲ့ကိုဗစ်စင်တာတွေမှာတက်ပြီးတော့စောင့်ရှောက်မှုခံယူဖို့မရတာကြောင့်နေအိမ်နေမှာပဲကိုနီးကိုအဟန်နဲ့တက်သားပြောက်ကင်းအောင်လုပ်နေကြရပါတယ်ရှင်။ကိုဗစ်တတိယလိုင်းအန္တရာယ်ရှိနေတဲ့ခြားကပဲနိုင်ငံတဝန်းမှာတော့ဆီယနာသိမ်းမှုစန့်ကျင်တဲ့ကန့်ကွက်တဲ့ဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်ဒီကနေ့ရန်ကုန်သင်ငန်းကျွန်းသူဝနအရက်တွေမှာရန်ကုန်တက္ကသိုလ်ကျောင်းသားများတက်မကတက္ကသတပိတ်စစ်ကြောင်းထွက်ပြီးတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေကြွေးကြော်ဆန္ဒပြခဲ့ပါတယ်မန္တလေးမြတောင်တပိတ်မှာလည်းဒီဆန္ဒပြခဲ့တယ်လို့မကွေးတိုင်းမြိုင်ကချင်းဖားကန့်တနင်္လာရီတိုင်းကဒဝယ်နဲ့လောင်းလုံတွေမှာလည်းဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရှင်အိန္ဒိယအာဏာပိုင်တွေကထိန်းသိမ်းထားတဲ့မြန်မာနိုင်ငံကထွက်ပြေးခိုလုံနေသူအားလုံးကိုပြန်ပြီးတော့လွှတ်ပေးဖို့လူခွေရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံကထွက်ပြေးလာသူအမျိုးသမီး2ဦးမဏိပူပြည်နယ်မှာထိန်းသိမ်းခံရစဉ်အတွင်းဒီနှစ်ဇွန်လတုန်းကတည်ဆုံခဲ့တဲ့ဖြစ်ရပ်ကိုလည်းစုံစမ်းစစ်ဆေးဖို့ HRW ကတောင်းဆိုလိုက်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်မြတ်သူဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့Rob McLean ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။
This program